Welcome to the Voice of America in Burmese.
Mingla mane khe ma shin. Washington News Review American Tangani 2020 May 6th ye Bodaphu ne mane khe season rwe go Myanmar Sanaw Chin mane 6 na yi ga ne 9 na yi thi line nometer 2440 ne 51 line lambda 190 ro ga ne thau nan pe ni ba bi. Chuma khin myo tat ba.ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်ယိုယွင်းခဲ့ရတဲ့အမေရိကန်စီးပွားရေးပြန်ပြီးကောင်းမွန်လာအောင်သူလှုပ်ဆောင်ပေးမှာဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာကြေညာလိုက်ပါတယ်။လွန်ခဲ့တဲ့နှစ်လလောက်တုန်းကအမေရိကန်ဟာကမ္ဘာမှာစီးပွားရေးအကောင်းဆုံးဖြစ်ခဲ့တယ်လို့အခုဒီလိုပြန်ပြီးဖြစ်အောင်လုပ်မယ်အပြင်ဒါဟာအမြန်ဆုံးဖြစ်လာမယ်လို့လည်းပြောပါတယ်။ဒါအပြင်ပိတ်ထားတာတွေကိုပြန်ဖွင့်နေပြီဖြစ်ကြောင်းနဲ့အမေရိကန်နိုင်ငံသားတွေအလုတ်ခွင်ကိုစိတ်ချလက်ချပြန်ပြီးဝင်နိုင်တော့မယ်လို့လည်းပြောပါတယ်။အခုလိုသမ္မတကပြောပေမဲ့အမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါနဲ့တေဆုံးသူက6,900ကျော်ရှိနေတာကြောင့်ကမ္ဘာနိုင်ငံတွေအားလုံးထဲမှာတေဆုံးမှုအများဆုံးဖြစ်နေတယ်လို့ဩဂုတ်လအစောပိုင်းလောက်မှာတေဆုံးသူက13,400ကျော်မယ်လို့ခန့်မှန်းထားတာပါ။ဒါအပြင်အလုတ်ကခက်တာရက်ဆိုင်ခံရပြီးလစာမရသူကတန်း30ကျော်နေတယ်လို့သတင်းဖတ်တစ်ဖက်ကိုလူပေါင်းတန်းနဲ့ချီးပြီးအလုတ်လက်မဲ့ဖြစ်နေတာပြီးခဲ့တဲ့တလခွဲလောက်ခရေကဖြစ်ပါတယ်။ဒါပေမဲ့လည်းသမရရဲ့အားပေးမှုနဲ့အမေရိကန်ရဲ့ပြည်내အတော်များများကအုပ်ချုပ်ရေးမှုတွေကသူတို့ရဲ့ပြည်내တွေမှာလုပ်ငန်းတွေကိုပြန်ပြီးဖွင့်ဖို့အတွက်စပြီးခွင့်ပေးနေပြီဖြစ်ပါတယ်။ပြည်ပကတွေနဲ့အကြမ်းဖက်မှုတွေကြောင့်ပြည်ရင်းအိုးအိမ်ပြောင်းရွှေ့အခြေချနေထိုင်ရသူကလေးငယ်ဦးရေတိုးလာမှုဟာဘယ်တော့ကနေမှမတူပဲအမြင့်ဆုံးအနေထားရောက်လာနေပြီးကမန်းချီကလင်းရဲ့19တန်းလောက်ဟာစောင့်ရှောက်မှုနဲ့အကာအကွယ်ကောင်းကောင်းမရဘဲဖြစ်နေတယ်လို့ကုလသမဂ္ဂကလင်းရရန်ပုံွေအဖွဲ့ UNICEF ကအင်္ဂါနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ Syria, Congo နဲ့ Yemen နိုင်ငံတွေမှာသူတို့နိုင်ငံတွင်ကလင်းရဲ့စုစုပေါင်း3ပုံတပုံဟာ IDP တွေဖြစ်နေကြတယ်လို့ Colombia, Afghanistan, Somalia, Nigeria နဲ့ Sudan နိုင်ငံတွေအပါအဝင်နိုင်ငံအတော်များများမှလည်းနေဆက်ဒေသတွေမှာကလင်းငယ်ပေါင်း1,000ကျော်ဟာအိုးအိမ်ပြောင်းရွှေ့နေထိုင်ကြရတယ်လို့ပြောပါတယ်။ဒီကလေးတွေအတွက်ပညာရေးနဲ့ကျန်းမာရေးအပါအဝင်အခြေခံလိုအပ်ချက်တွေအရေးတကြီးလိုအပ်နေတယ်လို့ UNICEF ပြောခွင့်ရ Marek C. Magaro က VOA ကိုပြောပါတယ်
။ They're being uprooted and taken out of their familiar surroundings.
သူတို့မိသားစုအတိုင်းဝန်းအောင်မှမနေရတဲ့အတွက်ကျုံလာရနိုင်တဲ့အန္တရာယ်ကအမျိုးမျိုးရှိနေတယ်လို့ပြောပါတယ်။ဒီအန္တရာယ်တွေထဲမှာအကျဉ်းဖက်မှုခံရတာ၊ချင်းချောက်ဆော်ကားမှုတွေ၊လုံအောင်အမျက်ထုတ်မှုတွေအပြင်လူမှန်ခိုကူးမှုကခံနိုင်ရခြင်းရှိတယ်လို့လည်းပြောပါတယ်။ဒါအပြင်ကိုရိုနာဗိုင်းရပ်စ်လိုရောဂါအန္တရာယ်နဲ့လည်းကျုံ့ရနိုင်ကြောင်းနဲ့အခုဒီကာယရောဂါဆိုဖြစ်ပွားလာတာဟာခလီးငယ်တွေအိုးအိမ်ရွှေ့ပြောင်းအခြေချမှုနှုံထူးထူးခြားခြားတိုးလာစေတယ်လို့လည်းပြောပါတယ်။ဒါကြောင့် IDP ဘဝရောက်နေရတဲ့ခလီးငယ်တွေနဲ့သူတို့ရဲ့မိသားစုတွေအတွက်ကူညီကာဝယ်ပေးဖို့နဲ့အရေးတကြီးလိုအပ်တာတွေလုပ်ပေးရတဲ့အတွက်အစိုးရရဲ့အရက်ဖက်နဲ့ပုဂ္ဂလိကဖွဲ့စည်းတွေငင်းငင်းညို့ခိုင်ခိုင်မာမာလှုပ်ဆောင်ကြဖို့ UNICEF ကဖန်ကြားလိုက်ပါတယ်။မြန်မာနိုင်ငံက Facebook စာမျက်နှာ3ခု၊ account 18ခုနဲ့အဖွဲ့တစ်ဖွဲ့ရဲ့စာမျက်နှာတွေကိုဖယ်ရှားပစ်လိုက်တယ်လို့ Facebook ကုမ္ပဏီကအင်္ဂါနေ့မှာကြေညာပါတယ်။ဒီကွန်ရက်အဖွဲ့ဟာပြည်တွင်းအတွက်ဦးစားပေးလှုပ်ဆောင်တာတွေ့ရပြီး Facebook ရဲ့စုံစမ်းစစ်ဆေးချက်အရမြန်မာရဲတပ်အဖွဲ့ကအဖွဲ့ဝင်တွေနဲ့ဆက်နွယ်မှုရှိတာတွေ့ရတယ်လို့ Facebook ရဲ့2020 April လအတွက်ထုတ်ပြန်တဲ့တွေ့ရှိချက်စစ်တမ်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံတွင် Facebook သုံးဆွဲမှုမှာတန်တရားဖြစ်စရာလှုပ်ဆောင်ချက်ရှိမရှိ Facebook ကစုံစမ်းစစ်ဆေးရမှာဒီကွန်ရက်ရဲ့မူမမှန်ဓာတ်တွေကိုတွေ့ခဲ့ရကြောင်းလည်းဖော်ပြပါတယ်။တခြားနိုင်ငံတွေကမူမမှန်တဲ့ Facebook သုံးဆွဲမှုတွေအတွက်ပါ Facebook ရဲ့ April လတွေ့ရှိချက်တွေထဲမှာဖော်ပြထားတာဖြစ်ပြီးကွန်ရက်၈ခုကအကောင့်တွင် Facebook စာမျက်နှာတွေနဲ့အဖွဲ့တွေကိုပါပိတ်ပစ်ခဲ့တယ်လို့ပြောပါတယ်။ဒီထဲမှာပြည်ပအတွက်ရည်ရွယ်ပြီးလှုပ်ဆောင်တဲ့အဖွဲ့နှစ်ဖွဲ့ကတော့ရုရှားနဲ့အီရန်နိုင်ငံတွေကဖြစ်ပြီးမြန်မာ၊အမေရိကန်၊ဂျော်ဂျီယာနဲ့မော်ရီတေးနီးယားနိုင်ငံတွေကနောက်အဖွဲ့6ဖွဲ့ကတော့ပြည်ရင်းအတွက်ရည်ရွယ်ပြီးလှုပ်ရှားတာတွေ့ရတယ်လို့ဖော်ပြပါတယ်။အခု Facebook ကရတဲ့သတင်းချက်တွေကိုဥပဒေစိုးမိုးရေးအဖွဲ့တွေ၊မူဝါဒချမှတ်သူတွေနဲ့စစ်မှုမိတ်ဆွေတွေနဲ့မျှဝေခဲ့တယ်လို့လည်းပြောပါတယ်။အီရန်အစိုးရရဲ့နိုင်ငံပိုင်အသံလွှင့်ဌာနဟာ Social Media မှာရာနဲ့ချီတဲ့ account တွေသုံးပြီးအီရန်လိုလားတဲ့သတင်းစကားတွေကိုပြန့်ပွားအောင်အမေရိကန်နဲ့ဗြိတိန်အပါအဝင်တခြားနိုင်ငံတွေမှာရှိတဲ့မဲပေးသူတွေကိုပြစ်မှတ်ထားတဲ့သတင်းစကားဖြန့်ဝေမှုတွေကိုလျှို့ဝှက်စွာလှုပ်ဆောင်နေတယ်လို့ Facebook ကုမ္ပဏီကအင်္ဂါနေ့မှာပြောပါတယ်။ မကြခင်သတင်းပတ်တွေအတွင်းမှာပဲ IRIB အီရန်အတံနဲ့ဌာနနဲ့ဆက်နွှဲနေတဲ့ကွန်ရက်တစ်ခုအပါအဝင်မမှန်သတင်းလွှင့်နေတဲ့ကွန်ရက်၈ခုကိုဖယ်ရှားပစ်ခဲ့ရတယ်လို့ Facebook ကပြောပါတယ်။ IRIB အီရန်အတံနဲ့ဌာနကွန်ရက်ဟာမမှန်သတင်းလွှင့်တဲ့လှုပ်ရှားမှုတွေနဲ့တိတိသားသားဆက်နွှဲမှုတွေရှိနေတယ်လို့အရင်ကတည်းကသတ်မှတ်ထားပေမဲ့ဒီလှုပ်ရှားမှုတွေတိုက်ရိုက်တာဝန်ရှိမရှိတော့ပြောဖို့စောနေသေးတယ်လို့ Facebook က Cyber လုံခြုံရေးမူဝါဒဆိုင်ရာအကြီးအကဲ Nathaniel Glitcher ကပြောပါတယ်။အခုလိုမမှန်သတင်းလွှင့်တဲ့လှုပ်ရှားမှုတွေလုပ်တယ်ဆိုတဲ့ဆွဆဲမှုတွေဟာအတိတ်ပဲမရှိဘူးလို့အီရန်အရာရှိတွေကအရင်တုန်းကတော့ညှင်းဆိုခဲ့တာပါ။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိဘိုင်းလိုမီတာ24 kHz 12.3 ညဘိုင်းလိုမီတာ40 kHz 9.3 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ရေမထွန်ပါသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်ငွေကြေးခွာချမဆိုင်ရာစီမီစီကန်တွေကိုလိုက်နာဖို့ပြက်ကွက်တာကြောင့်မြန်မာနိုင်ငံကငွေကြေးခွာချမဆိုင်ရာအမည်ပြည့်စည်းရင်းမှာဥရောပသမဂ္ဂဖက်ကထည့်သွင်းမှုရှိနေပါတယ်။မြန်မာနိုင်ငံပါဝင်နိုင်ငံ22နိုင်ငံကိုငွေကြေးခွာချမှုနဲ့ပတ်သက်ပြီးအနိကဆောင်ကြည့်ရမယ့်နိုင်ငံစည်းရင်းမှာထည့်သွင်းထားမယ်။ဥရောပကော်မရှင်ရဲ့ညင်ညာချက်ကိုကြတာပရင်းနေမှာထုတ်ပြန်မယ်လို့ယူဆရပါတယ်။မြန်မာနိုင်ငံနဲ့အတူအာရှကကမ္ဘောဒီးယားနဲ့မွန်ဂိုလီးယားနိုင်ငံတွေလည်းအမည်ပြည့်စည်းရင်းနဲ့ထည့်သွင်းခံရမှာဖြစ်ပြီးစည်းရင်းနဲ့ထည့်သွင်းခံရမယ့်နိုင်ငံတစ်တည်းထဲပနားမား Bahamas နဲ့ Mauritius နိုင်ငံတွေပါဝင်တယ်လို့ညင်ညာချက်မူကြမ်းကိုရရှိခဲ့တဲ့ Reuters သတင်းဌာနကပြောပါတယ်။ EU ရဲ့ဥပဒေအရဘဏ်တွေနဲ့တခြားဘဏ်တွေရဲ့အဖွဲ့အစည်းတွေဟာသူတို့ဖောက်တဲ့ကုမ္ပဏီတွေကိုအဲ့ဒီစည်းရင်းပါနိုင်ငံတွေနဲ့အလုပ်လုပ်တဲ့အခါတိတိကျကျအနိကဆောင်ကြည့်စစ်ဆေးဖို့လိုအပ်ပါတယ်။ဥရောပကော်မရှင်ကပြည်ခဲ့တဲ့နှစ်စည်းရင်းထဲမှာပါဝင်တဲ့အာရှနိုင်ငံဖြစ်တဲ့လာအိုနဲ့သီရိလင်္ကာနိုင်ငံတွေကိုဒီနေ့နာမည်ပြည့်စည်းရင်းတွေကနေဖယ်ဖျက်ထားတယ်လို့လည်း Reuters သတင်းမှာဖော်ပြထားပါတယ်။ကမ္ဘာတဝန်ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်နေရမှာစီးရဲနွမ်းပါတဲ့နိုင်ငံတွေကိုအကူအညီတိုးပြင်ပေးဖို့ဂျာမနီနိုင်ငံရဲ့စီးပွားပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးရေးဝန်ကြီးကဥရောပသမဂ္ဂ EU ကိုတိုက်တွန်းတောင်းဆိုလိုက်တဲ့အချိန်ထဲမှာပဲနိုင်ငံတွေလူ့အခွင့်အရေးအခြေအနေတွေတိုးတက်လာအောင်မလုပ်နိုင်တဲ့မြန်မာနိုင်ငံလိုနိုင်ငံတွေအပေါ်အကူအညီတွေကိုဖြတ်တောက်ပြဖို့တောင်းဆိုလိုက်ပါတယ်
။ Das ist auch ein Genozid und ich habe die Regierung von Myanmar aufgefordert
ဒီရိုဟင်္ဂါစ်အင်စီရိုဟင်္ဂါမွတ်စလင်တွေပေါ်ဖြစ်နေတဲ့လူမျိုးတုံးတပ်ဖြတ်ရရောက်တဲ့ဂျမအစိုးရအနေနဲ့ရိုဟင်္ဂါတွေကိုဘေးကင်းလုံခြုံစွာနဲ့လေရပြန်နိုင်အောင်စီစဉ်ပေးဖို့တောင်းဆိုခဲ့ပေမဲ့လို့ဂျမနိုင်ငံဘက်ကလိုက်ပါဆောင်ရွက်တာမရှိဘူး။ဒါကြောင့်အခုလိုအခြေမျိုးမှာဂျမနိုင်ငံနဲ့ဖွံ့ဖြိုးရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေဆက်မလုပ်သင့်တော့ဘူးလို့ယူဆကြောင်းနဲ့ဂျမနိုင်ငံအတွက်အကူအညီတွေကိုတခြားလိုအပ်တဲ့နိုင်ငံတွေကိုလွှဲပြောင်းပေးဖို့ဂျမနီဝန်ကြီးဂတ်မူလာကတိုက်တွန်းကြေညာခဲ့တာပါ။ဂျာမနီနိုင်ငံရဲ့နိုင်ငံတကာဖွံ့ဖြိုးရေးအကူအညီတွေနဲ့ပတ်သက်တဲ့မူဝါဒတွေကိုအင်္ဂါနေ့ကထုတ်ပြန်ပြောကြားချိန်မှာအခုလိုပြောခဲ့တာဖြစ်ပါတယ်။ကမ္ဘာတစ်ဝန်ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးလုပ်ငန်းတွေမှာကူညီဖို့သူ့အစိုးရကယူရိုငွေတန်း1000တည်ပြုထားတဲ့အပြင်နောက်ထပ်ယူရိုတန်း3000ထပ်တိုးကူညီနိုင်ဖို့ကိုလည်းဗန်ဒိုက်ဝန်ကြီးနဲ့ဆွေးနွေးနေတယ်လို့ဝန်ကြီးမူလာကပြောပါတယ်။ဒီလိုအကူအညီထောက်ပံ့တွေကိုလက်ခံထားတဲ့နိုင်ငံတွေအနေနဲ့နိုင်ငံတွေမှာလူခွေချူပေါင်းမှုတွေမရှိအောင်လှုံ့ဆော်ရမှာဖြစ်ပြီးအချင်းပြတ်ချစားမှုတွေကိုတိုက်ဖြတ်သွားရမှာဖြစ်တယ်လို့လည်းသူကပြောပါရယ်။မြန်မာနိုင်ငံမှာတော့စစ်တပ်ရဲ့လူခွေချူပေါင်းမှုတွေကြောင့် Rohingya Muslim ဒုက္ခသည်တိတ်နေချီဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးခဲ့ရတယ်လို့ EU အပါအဝင်နောက်နိုင်ငံအများပြားကပြစ်တင်ထားပါရယ်။ရိုဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကဒုက္ခသည်တွေနေရပြန်နိုင်ရေးကိုဘင်္ဂလားဒေ့ရှ်အစိုးရနဲ့လက်တွဲဆောင်ရွက်နေတဲ့အကြောင်းပြောဆိုထားပါရယ်ခင်ဗျာ။ရိုဂျာဒုက္ခသည်တွေလို့ယူဆရသူ200ဦးကိုပြီးခဲ့တဲ့ EB လ5ရက်တုန်းကမလေးရှားနိုင်ငံရဲ့တရားမဝင်ပို့ဆောင်မှုကြိုးပမ်းမှုနဲ့တန်တရားရှိသူနောက်ထပ်မြန်မာလူမျိုး4ဦးကိုမလေးရှားရေချောင်းကြီးကြပ်ရေး Agency MMEA ကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။ပြီးခဲ့တဲ့ EB လ16ရက်နဲ့17ရက်တွေကရန်ခိုင်အနားမှာအလားတူဖမ်းဆီးခံရတဲ့2ဦးစီကတရင်အချက်လက်တွေအရအခုလိုထပ်မံဖမ်းဆီးခဲ့တာလို့ခေတားနဲ့ Paris ပြည်နယ် MMEA လက်ထောက်ညွှန်ကြားရေးမှူးရေချောင်းကပ္ပတိန် Zulinda Ramli ကပြောပါတယ်။အသက်24နှစ်နဲ့53နှစ်အကြာအရွယ်ရှိတဲ့လူလေးဦးကိုတနင်္ဂနွေနေ့ကပန်တန်ပြည်နယ်မှာဖမ်းဆီးခဲ့တာလို့မလေးမျိုးတရဲမှာဖော်ပြထားတာပါအခုဖမ်းဆီးရမိသူအလုံးကိုလူကုန်ကူးမှုရှင်ပြောင်းခြေချတွေကိုတရားမဝင်ပို့ဆောင်မှုစားရပြစ်မှုတွေနဲ့တရားဆဲဆိုသွားမှာဖြစ်ကြောင်းကပ္ပတိန် Zulinda Ramli ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်ကိုရိုနာဗိုင်းရပ်စ်တိုက်ချုပ်ရေးကန့်သတ်ချက်တွေကြောင့်ပြည်ပနိုင်ငံတွေမှာတောင်းတနေတဲ့တိတ်ကနန်းချီရှိတဲ့အိန္ဒိယနိုင်ငံသားအများအပြားကိုလေရင်နဲ့ရေတပ်သင်္ဘောတွေအသုံးပြုပြီးပြန်လည်ခေါ်ယူမဲ့အစီအစဉ်ကိုစတင်နေပြီလို့အိန္ဒိယအစိုးရကအင်ကာနိတ်ကပြောပါရယ် ဗိုင်းရပ်စ်ထိန်းချုပ်ရေးအစီအစဉ်တွေကိုတင်းတင်းကြပ်ကြပ်လှုပ်ဆောင်နေတဲ့အိန္ဒိယနိုင်ငံဟာပြည်ပလျင်ဆက်ရောက်မှုကိုမလာနောက်ပိုင်းတွေကပိတ်ထားတာကြောင့်ပြည်ပမှာအလုပ်လုပ်ကန်နေသူတွေနဲ့အကြောင်းသူကြောင်းသားအများအပြားနိုင်ငံရဲ့ချားမှာတောင်းတနေတာဖြစ်ပါတယ်။အိန္ဒိယနိုင်ငံသားတထောင်ကျော်ကိုပြန်လည်ခေါ်ဆောင်ဖို့တင်မော့နစ်ဆင်းကိုမော်လဒိုက်ကိုဆီလွတ်လိုက်ပြီလို့လည်းအိန္ဒိယရေတက်ကအင်္ဂါနေ့နောက်ပိုင်းမှာပြောပါရတယ်။တတိယမြောက်တင်မောကိုအိန္ဒိယနိုင်ငံသား3.3သန်းရှိတဲ့အာရဗ်စော်ဘွားများပြည်ထောင်စု UAE ကိုဆေးလွတ်ထားတယ်လို့လည်းရေတက်ပြောခွင့်ရကAFP သတင်းဌာနကိုပြောပါရတယ်။နိုင်ငံသားတွေကိုကြာတာပရိသတ်ကစပြီးပြန်လည်ခေါ်ယူမယ်လို့အိန္ဒိယဆွေရကကြေညာထားပြီးနိုင်ငံ12နိုင်ငံကလူပေါင်း1000ကျော်နေပါကိုလေယာဉ်ခရီးစဉ်64ခုနဲ့ကြာတာပရိသတ်ကစလို့ပြန်လည်ခေါ်ဆောင်ပေးမယ်လို့မြို့ပြလေကြောင်းဝန်ကြီးဌာနကပြောပါရတယ်။အဲ့ဒီလေရင်ခီးစဉ်တွေနဲ့ဒီနေ့ပြမြလူ2000ဝန်းကျင်ကိုတပတ်ကြာအိန္ဒိယနိုင်ငံတွင်းကနေရာတွေကိုပို့ဆောင်ပေးမှာဖြစ်တယ်လို့လည်းအိန္ဒိယနိုင်ငံတိုင်းဝန်ကြီးဌာနကပြောပါရယ်။အင်္ဂါနေ့ကထုတ်ပြန်ကြရာအိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုပေါင်း1000ခွဲခန့်ရှိပြီးသေဆုံးသူ1500ကျော်ပြီဖြစ်ပါရယ်။ဖိလစ်ပိုင်နိုင်ငံမှာထိတ်တန့်ရေဒီယိုရုပ်သံလွှဲသတင်းဌာနကြီးတစ်ခုကိုလုပ်ငန်းတွေရပ်ဆိုင်းလိုက်ဖို့အစိုးရကအမိန့်ထုတ်လိုက်တဲ့အတွက်ဒီလိုရဟာလွတ်လပ်တဲ့မီဒီယာတွေပေါ်တိုက်ခတ်မှုအဖြစ်ဆဆွဲချက်တွေထွက်ပေါ်လာပါရယ်။ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေရဲ့ဝိစေဝနေနေဆောင်ရွက်ချက်တွေပါဝင်သူ့မူဝါဒတွေနဲ့လုပ်ရက်တွေကိုဝေဖန်လေးရှိတဲ့ ABS-CBN Radio ရုပ်သံလွှဲသတင်းဌာနကို25နှစ်လိုင်စစ်တပ်တန်းကုံဆုံးသွားတဲ့အကြောင်းပြချက်နဲ့လုပ်ငန်းတွေရပ်ဆိုင်ဖို့အမျိုးသားဆက်သွယ်ရေးပြန်ကြားရေးကော်မရှင်အဖွဲ့ကအင်္ဂါနေ့ကအမိန့်ထုတ်လိုက်တာပါ။ကာယောဂါနဲ့ပတ်သက်လို့လွတ်လပ်တဲ့သတင်းဌာနတွေကိုလူတွေပို့ပြီးအားထားလာရချိန်မှာအခုလိုပိတ်ပင်လိုက်တာလည်းဖြစ်ပါတယ်။ ABS-CBN သတင်းဌာနအပေါ်အခုလိုပိတ်လိုက်တာဟာသတင်းလွတ်လပ်ခွင့်ကိုချိုးဖောက်ဖို့ကြိုးပမ်းတဲ့လုပ်ရက်ဖြစ်ဝေဖန်မှုတွေကိုဖိလစ်ပိုင်အစိုးရကညှင်းဆုံနေတဲ့အချိန်ထဲမှာပဲအွန်လိုင်းသတင်းဌာနတစ်ခုဖြစ်တဲ့ Rappler ဟာနိုင်ငံခြားသားပိုင်ဆိုင်ခွင့်ကိုပိတ်ပင်ထားတဲ့ဥပဒေကိုချိုးဖောက်နေတယ်လို့လည်းအစိုးရကဆွဆွဲထားပါတယ်ခင်ဗျာ ဗိုလ်ရုံးနဲ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ကျမကစုမမရှင်အလုသမားခွင့်ရတောင်းဆိုရာကအလုသမားတွေနဲ့အလုသမားကြီးလှုပ်ရှားသူတွေဖမ်းဆီးခံရတဲ့အကြောင်းကိုပြောပြပေးချင်ပါတယ်။ COVID-19 ကပ်ရောဂါကြောင့်လုပ်ငန်းတွေရပ်နားထားရတဲ့အချိန်လူအားကလာစားပြေဝါခံစားခွင့်ရရှိရေးရန်ကုန်မြို့မှာတပိတ်စခန်းဖွင့်ပြီးတောင်းဆိုခဲ့တဲ့စက်ရုံအလုသမားတွေအလုသမားကြီးလှုပ်ရှားသူတွေကိုအာဏာပိုင်တွေကဆက်လက်ဖမ်းဆီးနေတာပါ။အလုသမားတွေနဲ့အလုရှင်တွေကြားအစိုးပိုင်းတို့ကဆွေးနွေးညှိနှိုင်းထားတဲ့ Rainway House မြမမိုးဟာဆက်ယုံကအလုသမားတွေနဲ့ Bright Bus တော်ဘူးကြီးဆက်ယုံကအလုသမားတို့ချို့လဲအင်္ဂါနေ့မှာပဲဖမ်းဆီးခံခဲ့ရတဲ့အကြောင်းအလုသမားရဲ့လှုပ်ရှားသူတွေကပြောပါတယ်။ပြီးခဲ့တဲ့စနေနေ့တုန်းကဆက်ယုံရှေ့မှာဆန္ဒပြခဲ့ကြတဲ့ Blue Diamond ဆက်ယုံကအလုသမားကောင်းဆောင်နှစ်ဦးနဲ့အလုသမားတွေအပြင်ဗမာနိုင်ငံလုံးဆိုင်ရာအလုသမားသမဂ္ဂများဖွဲ့ချုပ်ကခေါင်းဆောင်တွေကိုလည်းတနင်္လာနေ့မှာပဲဖမ်းဆီးပြီးတော့ထောင်ဒဏ်3လအဖြစ်ပေးခဲ့ပါတယ်။ဗမာနိုင်ငံလုံးဆိုင်ရာတောင်တော်သမဂ္ဂများဖွဲ့ချုပ်ဘကတာရဲ့ဘောလုံးမှုတော်ဒုက္ခထကိုဝေရန်ဖြိုးမိုးကတော့ဖိနှိပ်မှုတွေနဲ့ပြည်လည်မှုမရနိုင်ဘူးလို့ VOA ကပြောပါတယ်
။ကိုဝေဆက်ကိုကာဝေးရေးကာလမှာဒီဆက်ယုံဒီလုပ်ငန်းရှင်တွေကနေပြီးတော့ဒီညတ်ချက်တွေကိုကိုယ်တိုင်ချိုးဖောက်နေရရှိရယ်ပြီးတော့ဒီကိုဝေဆက်ကိုအကြောင်းပြပြီးတော့သူတို့ကဒီလုံသားတွေကိုဒီအသမတန်ချော့ချနေတဲ့နေရာမျိုးတွေရှိရယ်နောက်တစ်ခုကကျတော့ဒီရပိုင်းလို့လုံသမားကြီးသမှုတော်လို့သမားကြီးတဲ့လာလာတို့ရဲ့ရက်မှာဒုက္ခလာစာကိုအကမေယုံမပေးတာမျိုးတွေလုပ်တယ်ဘလို့တဲ့အခါမှာလုံသမားတွေကအများကြီးဆုံးရှုံးနေတာမျိုးရှိရယ်အဲ့ဒီအပေါ်မှာဒီလုပ်ငန်းအခြေအနေကနေပြီးတော့ဘယ်လိုလုပ်ချင်တယ်လုပ်နေတဲ့အခြေအနေတွေပေါ်မှာကြတော့အေးအေးယူမှုတွေဆောင်ရွက်မှုတွေဆိုတာကအစ်တာတင်ချားတဲ့ဟာမျိုးတွေဘာမှမလုပ်ဘူးဘလို့ပဲတစ်ဖက်ကနေဒီအခွင့်အရေးတွေဆုံးရှုံးလို့ရွေးစရာမရှိလို့ဒီတပိတ်မောက်ကရဲ့ဆန္ဒပြရတဲ့အလုပ်သမားတွေကိုဒီပုံမှန်မျိုးစုံတက်ပြီးတော့ဒီတရားစွဲရည်ဖန်ဆီးရည်ထောင်ချတာမျိုးတွေလုပ်နေရတယ်ကဒါကဒီအလုပ်သမားတွေကပြည်လည်နိုင်မှာလည်းမဟုတ်ဘူးတလို့ဒီအလုပ်ရှင်အလုပ်သမားပြည်သနာတွေဖြည့်ချင်းတဲ့နည်းလမ်းလည်းမဟုတ်ဘူး
အခုလိုမျိုးအလုသမားကောင်းဆောင်တွေအလုရှင်တွေကိုဖမ်းဆီးထောင်ချအရေးယူနေတာနဲ့ပတ်သက်ပြီးအလုသမားလေသမားနဲ့ဆက်ယုံပေါင်းစုံကအလုသမားသမဂ္ဂတွေစုပြီးဖိအားပေးသွားဖို့ရှိတယ်လို့ဗမာနိုင်ငံလုံးဆိုင်ရာတာဝန်လေသမားသမဂ္ဂများအဖွဲ့ရဲ့ဗဟိုစည်းရုံးရေးတာဝန်ခံကိုတောင်းထိုက်ကပြောပါတယ
်သူတို့အစီအစဉ်တွေကတော့ဒီ NRD ရုံးတွေတွားပြီးစာပေးတာတွေလုပ်ခုစီရင်အစီအစဉ်တွေဆွဲနေကြတယ်အဓိကဆုံးဖြတ်ချက်ကတော့ဒီမှာသမဂ္ဂတွေစုပြီးတော့စီဝေးလုပ်ကြမယ်ဆုံးဖြတ်ကြမယ်ပေါ့ဒီတိုင်းမစတဲ့ဆက်ယုံမှာသဘိမောက်နေကြပြီတော့ကလာလာမရှိနေကြတယ်သူပြန်ပြီးတော့တပိတ်စကန်ပြန်ဖွင့်ကြတယ်လေးရနေကြကြော်ရဲရန်ခွန်ဆောက်ပါတယ်ရဲအင်အားနဲ့အဲ့တပိတ်စကန်ကိုမှရှိတဲ့တပိတ်ခေါင်းဆောင်ဘာနိုင်ငံလုံးဆိုင်ရာလူထုမှတ်တမကများအဖွဲ့ချုပ်ကအဖွဲ့ဝင်တွေ၄ဦးအပါအဝင်အားလုံး6ဦးပေါ့နော်6ဦးကိုဖမ်းဆီးခေါ်ဆောင်ပြီးတော့တပိတ်စကန်ကိုဖျက်ဆီးသွားတယ်ဒီကုံစကန်ရဲစကန်နဲ့ပေါ့အဲ့6လုံးဆွဲပြီးတော့ပုံမှန်တရှိရှိနဲ့ခရိုင်မှုတွေလည်းပါတယ်ပေါ့နော်ပါတော့ပါပြီးတော့အဲ့ဒီအေမှာထိမ့်ထိမ့်ပါလေညနေ၄နာရီပုံစံစင်ကတရားအောင်ထုတ်ပြီးတော့ပုံမှန်တရှိရှိနဲ့6ရောက်ကျုံကို1000 300ချမှတ်လိုက်တယ် နောက်ဆက်ရုံတရင်ကနေပြီးတော့လူသမားတွေကိုလည်းညပတ်ကြီးမှာဝင်ဖမ်းလာရရှိတယ်ပေါ့ကြည့်ကြောမနက်ကလူသမားတွေကနေပြီးတော့တကုတ်စေကန်ရဲစခန်းမှာသွားတွေ့တော့ရဲအာဏာပိုင်တွေကအာဏာပိုင်တွေကပေးမထွက်ကြရရှိတယ်အကြမ်းဖက်ချင်းချုပ်တာတွေလည်းရှိကြတယ်အရင်ခေတ်ဆစ်ဆိုတဲ့ကာလတုန်းကတော့လည်းချက်ချင်းမိချက်ချင်းထောင်ရဲခဲ့ဆိုတဲ့ပုံစံမျိုးတွေတွေ့ကြတယ်နောက်လူတွေကိုညပတ်ဝင်ဖမ်းလာရလည်းရှိကြတယ်နောက်ရက်ွက်ထဲမှာလည်းရဲကနဲ့ရဲကားတစ်စီးပတ်ပြီးတော့တမကခေါင်းတော်ကိုဖမ်းလို့ဆိုတဲ့ချင်းချောက်မှုတွေရဲရုံနဲ့တွေ့နေရတယ်ပေါ့
ဖမ်းဆီးမှုတွေနဲ့ပတ်သက်ပြီးသက်ဆိုင်ရာအာဏာပိုင်တွေရဲ့တုံ့ပြန်ချက်ကိုတော့လက်တလောမသိရသေးပါဘူးကယောဂါနဲ့ရင်ဆိုင်နေရချိန်မှာအလုံသမားတွေကိုအခုလိုဖမ်းဆီးအရေးယူတဲ့လုပ်ရက်တွေကိုရပ်ဖို့ကိုဗမာနိုင်ငံလုံးဆိုင်ရာတောင်းသားသမဂ္ဂများအဖွဲ့ချုပ်ကတနင်္လာနေ့မှာပဲကြေညာချက်ထုတ်ပြန်တိုက်တွန်းထားပါတယ်အလုံသမားရေးလိုက်ပါကူညီနေတဲ့ဘာကတာအဖွဲ့ကကိုဝေရဖြိုးမိုးကတော့အခက်ခဲကြုံနေတဲ့အလုံသမားတွေရဲ့အခက်ခဲကိုစာနာစေချင်ပါတယ်လို့ပြောပါတယ
်လူသမားတွေကတကယ်အခက်ခဲတွေ့နေရတယ်ပြီးတော့ဒီတခုရှိရအလုံသမားဆန္ဒပြမှုတွေဒီအလုံသမားတပိတ်တွေနောက်ကွယ်မှာအဲ့လိုမျိုးတွေးထုတ်လုံးဆောင်မှုတွေကြောင့်အလုံသမားတွေကဒီလိုမျိုးဆန္ဒပြရတယ်တပိမောက်လာရတဲ့ခြေနေမဟုတ်ဘူးသူတို့ရဲ့လက်တွေ့ဘဝခြေနေရောကိုလည်းခက်ခဲလာတယ်သူတို့မှတကယ်စားရမယ်တောင်းရမယ်ဖြစ်တယ်အလုတ်ကြိုင်မဲ့တွေဖြစ်တယ်သူတို့မိခိုနေရတဲ့နောက်ကမိသားစုဘဝတွေကဒီအများကြီးကိုဒီဒုက္ခမျိုးစုံကြုံနေရတယ်အဲ့လိုခြေနေမှာသူတို့ကိုယ်တိုင်ကိုယ်ကဒီလိုမျိုးမတောင်းလို့မရတော့တဲ့ခြေနေတစ်ခုရောက်လာတဲ့အခါမှာသူတို့နားလေတယ်လို့သူတို့ကြွန်းတယ်လို့ねသူတို့ကဆန္ဒပြရတယ်တပိတ်ဆက်ပွဲကိုတိုက်ကြတယ်အဲ့လိုခြေနေမျိုးတွေဒီကိုဗစ် -19 ကာလမတိုင်ခင်တည်းကလူသမားဖွဲ့ချုပ်တွေကနေပြီးတော့ဝန်ကြီးဌာနအစီအစဉ်ကိုတင်ပြခဲ့တာတို့ရှိတယ်ဒီလိုခြေနေတွေကြုံရဆိုင်တယ်ဆိုရတာတင်ပြခဲ့တာတို့ရှိတယ်သူပေါင်းနေတဲ့လုပ်ငန်းရှင်တွေပေါ်မှာဒီတိရောက်ရောက်အရေးယူကြတာမျိုးကြတော့ဘာမှမရှိဘူး
တကုံစိတ်ကန်းတရားရုံးကနေပုံမှန်188နဲ့ထောင်နဲ့ချလိုက်တဲ့အလုသမားခေါင်းဆောင်တွေထဲမှာတော့ဘေးစကန်ဖွင့်ရမှာခေါင်းဆောင်ရတဲ့အလုသမားတွေလည်းပါဝင်ပါတယ်။စံဖန်းစည်းထားသူတွေကိုလည်းစိတ်ယုံပိတ်ဆို့ဆန္ဒပြမှုလူစုလူဝေးလုပ်မှုတွေနဲ့အမှုဖွင့်ထားပါတယ်ရှင်
။ထိုင်းတောင်ပိုင်းကရှေ့ပြောင်းလုသမားတွေအတွက်ရှေ့ပြောင်းလုသမားရေးလုပ်နေတဲ့ NGO တွေကကိုဗစ် -19 ကာလအခြေခံကျန်းမာရေးစောင့်ရှောက်ရေးလုပ်ငန်းတွေလှုပ်ဆောင်ပေးနေတဲ့အကြောင်းပြောပြပေးပါမယ်။ထိုင်းတောင်ပိုင်းမှာရှိတဲ့ရှေ့ပြောင်းလုသမားတွေအနေနဲ့ကိုဗစ် -19 အရေးပေါ်ကာလမှာဆေးရုံဆေးခန်းတွေတွာလာဖို့အခက်အခဲတွေရှိနေတာကြောင့်အခြေခံကျန်းမာရေးစောင့်ရှောက်မှုတွေကိုလူလူကောင်းဆောင်တွေကနေတစ်ဆင့်ပြုလုပ်ပေးနေရတာဖြစ်ကြောင်းပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုသမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကပြောပြပါတယ်
။အလုသမားရေးတွေစောင့်ကြရအောင်ဆိုရင်အောက်ကျင်းလူစာနာဖြစ်တဲ့အလုသမားတွေအဲ့လိုမျိုးဖြစ်နေတဲ့သူတို့အနေနဲ့တွာလိုက်ရင်စားမှုစားတဲ့စားတဲ့အောက်တော့အောင်ကျိုးရပါမယ်အမှန်ပုံစံနဲ့မှဝေတဲ့ဆိုကိုဗစ်နဲ့ရောပြီးတော့အဲလို quarantine ကိုလုပ်လို့ရှိတယ်။နေဦးစားဦးသူတို့အလုပ်ကန်ရှင်းမှာအဲဒါလည်းဟိုဖြစ်ခြင်းဖြစ်မှာဆိုရင်အတော့ရောသူတို့ကျွန်တော်တို့အားရတယ်ကျန်းမာရေးနဲ့ပတ်သက်တာကိုကျွန်တော်တို့လာပြီးကျွန်တော်တို့လုပ်မယ်ဆိုပြီးတော့အပြည့်အဝနဲ့ခုနလူလူပေါင်းတော်မျိုးရှိမှာအဲဒီအခြေခံစီးပွားမှာနော်အဲဒါကိုကျွန်တော်လိုက်ပြီးတော့အဲဒါကိုပို့လိုက်အဲတော့ပေါင်းဝင်မှရှိတယ်အာဒီလိုလိုအနေနဲ့ပြောစီရအောင်သွားဖို့ခက်ခဲတယ်ဒီလိုမျိုးလားအဲ့ဒီမှာသွားပြီးတော့အချိန်ကြောင်းပြောပြီးတော့ဒီရှင်းလေးပြီးတော့ပေါ့ပေါ့ဒါမျိုးကိုကျွန်တော်တို့စတင်လေးကပ
ါမင်းမြေချက်တန်းခွင့်တွေကန့်သက်ထားတာကြောင့်ဟောလမ်းမဆက်သွယ်ရေးတွေပါမရှိတာကြောင့်ပါပုံမှန်ဆေးယူနေရတဲ့ပုံမှန်ကျန်းမာရေးစစ်ဆေးနေရတဲ့ရှေ့တောင်းလို့တမနာရာရှေ့ယောဂါတွေတွေမှလည်းအခက်အခဲတွေရှိတယ်လို့ဆိုပါတယ်ဒီလိုအခြေအနေမျိုးမှာမဖြစ်မနေဆေးယူနေကိုဆက်သွယ်ပြီးထိတ်ဆက်ဆောင်ရွက်ပေးရတာတွေလည်းလုပ်ပေးရတယ်လို့လည်းဆိုပါတယ်
โยคะเป็นประมาณนะครับโยคะนี่ก็เป็นส่วนใหญ่อยู่ในสิ่งรู้อัตติเนาะอะไรโยคะนี่เนี่ยก็จะเป็นตัวนะคือจริงๆรู้ที่เรามาด้วยเนี่ยก็เป็นวิธีที่มาสอนให้ครับเอาไลน์การได้ชื่อที่จะได้ชื่อได้ครับแต่ตัวเนี่ยชื่อเนี่ยจะต้องมีอย่างนี้นะโนที่จะรู้ชื่อจริงๆแต่ในชื่อเนี่ยโอเคชื่อมันหมายถึงว่าเราออนไลน์ชื่อแล้วไอ้นี่ก็ชื่อของเนี่ยก็ประมาณชื่ออยู่ในนี้ชื่ออันนี้ก็จะသမားကလေးဒီပြည်တဲ့သူနဲ့နေရတဲ့ဝီရနောက်သူကဒီကွာပြီးတော့ဆေးရုံဆေးရုံကိုကွာပြီးတော့ဆေးရုံနဲ့ကပုံမှန်ဆေးရုံကိုကွာဆေးရုံဆိုတာဒီဆေးဘုတ်ဆောင်ရုံကိုကြည့
်ထိုင်းနိုင်ငံမှာကိုဗစ် -19 အရေးပေါ်ကာလအတွင်းမေလဇန်းကစပြီးဈေးတချို့ပြန်ဖွင့်ပေးတာပါဝင်တခြားကန့်သက်ချက်တချို့ကိုတော့ဖြေလျှော့ပေးခဲ့ပေမဲ့ညမထွက်ရအမိန့်နဲ့နေမြေဖြတ်တန်းသွားလာခွင့်ကန့်သက်ချက်တွေကိုတော့မေလကုန်ထိသက်တမ်းတိုးမြင့်ထားပြီးနေမြေတစ်ခုနဲ့တစ်ခုကျော်ပြီးခရီးသွားလာခွင့်တွေကိုပိတ်ပင်ထားဆဲဖြစ်ပါတယ်။ဒီလိုကာလမှာစေယုံစေကန်းသွားဖို့အခက်အခဲဖြစ်နေသူတွေကိုရှေ့ပြောင်းလို့တမားရေးလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေကလိုက်လံကူညီရတာဖြစ်တယ်လို့အလုံးလက်မဲ့ဖြစ်ပြီးနေရပြန်လို့မရခင်စားတောက်ရေးခက်ခဲနေသူတွေကိုလည်းအကူအညီပေးနေကြတယ်လို့လည်းဆိုပါတယ်။ကျမမအေးမှာထမ်းမြမနေဆက်ကနေသတင်းပေးပို့နေတာပါ
VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ခံရပြီးပြန်လည်ကောင်းမွန်လာတဲ့ American မြန်မာတချို့ခံစားခဲ့ရတဲ့ရောဂါလက္ခဏာတွေဘာတွေလဲ။ Virus တန်ခံပြီးတဲ့နောက်ပြန်လည်တက်တာလာတဲ့အချိန်မှာဘာတွေဆက်ပြီးခံစားရသလဲဆိုတဲ့အတွေ့အကြုံတွေကိုကြားဖို့ရှိပါတယ်။ကျွန်မအင်ဂျင်နိုင်ပါ။နယူးယောက်မြို့မှာအခြေချနေထိုင်နေတဲ့အသက်30အရွယ်ကိုပြည့်မှုကတော့မက်ရှနာကုံပိုင်းယောဂါစပြီးခံစားရချိန်မှာကိုပူခေါင်းကိုက်ချောင်းဆိုးပေမဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်တယ်မထင်ပဲအလုတ်ပင်ပန်းပြီးမိုးမိတာကြောင့်လို့ပဲထင်ခဲ့တဲ့အတွေ့အကြုံကိုအခုလို VOA ကိုပြောပါတယ
်ပုံမှန်အနေထားအရကျွန်တော်ကဟိုဖြားရင်တောက်နေကြတိုင်လီနောကိုတလုံးတောက်တယ်အရင်ကလူတွေကပြောတိုင်လီနောနှလုံးတောက်တယ်ဆိုတော့အဲ့ဒီနေရာကျတော့တလုံးမဲ့တောက်လိုက်တယ်တောက်လိုက်ပြီးတော့အဲ့ရအဲ့လိုမျိုးအိတ်သွားတာပေါ့ကျွန်တော်တောက်တိုင်လင်းတော့တောက်ပြီးတော့အိတ်သွားပြီးပြန်နိုးလာတဲ့အချိန်မှာကျွန်တော်ခေါင်းလေးပုတ်ပြီးစပြီးတော့ကျွန်တော်လုံးဝအဖျားလည်းမကြတော့ကျွန်တော်ကအဖျားမကြတော့ခင်ကျွန်တော်ကဟိုတုံမှတုံလာတဲ့အနေအထားမျိုးဖြစ်လာကြအထဲတွေကနေပြီးတော့အဲ့လိုမျိုးခုခုအေးပြီးတော့လှိုက်ကနေအေးတဲ့ပုံမှန်မျိုးတွေပါခံစားလာဟာရိုးရိုးပုံမှန်ဖျားလာပဲဒီမှာပါဆိုပြီးတော့အဲ့မှာဆေးတက်တောက်တယ်ဆေးတက်တောက်ပြီးတော့မနှက်စာလုံးဝမစားနိုင်တော့အဲ့ဒါစားပြီးတော့ကျွန်တော်
နှစ်ရက်အတွင်းအဖျားပြန်ကျသွားပြီမဲ့ဒီကိုလုံးအင်အားချိနေပြီးဘာမှမစားနိုင်လောက်အောင်ဖြစ်ခဲ့ချင်း၁၀ရက်လောက်အကြာမှအရေးပေါ်ဆေးခန်းကိုသွားပြခဲ့တယ်လို့ကိုပြေမှုကပြောပါတယ်ဆေးခန်းမပြခင်အချိန်မှာအမျိုးသမီးဖြစ်သူမမျက်စုချိန်လေးအဖျားရှိခဲ့ပြီးဒီကိုလုံးအင်အားချိနေလာတဲ့အတွက်ဆေးခန်းကို၂ရက်အတူသွားပြခဲ့တယ်လို့ဆိုပါတယ်ဆေးခန်းမှာအဆုတ်ကိုဓာတ်မှန်ရိုက်ဗိုင်းရပ်ရှိမရှိစစ်ဆေးမှုယူခဲ့ပြီးတဲ့နောက်သူ့မှာ positive ရောဂါကူးစက်ခံရတယ်ဆိုတဲ့အဖြေကိုနောက်တရက်မှသိခဲ့ရတယ်လို့ကိုပြေမှုကပြောပါတယ်။အမျိုးသမီးဖြစ်သူကတော့ကိုပူချိန်မရှိအသက်ရှူကြက်တာမျိုးလည်းမရှိတဲ့အတွက်အဆုတ်ကိုပဲဓာတ်မှန်ရိုက်စစ်ခဲ့ရတယ်လို့ဆိုပါတယ်။နှစ်ယောက်စလုံးဆေးရုံတက်စရာမလိုပေမဲ့ချောင်းဆိုးပျောက်ဆေးအပါအဝင်အဖျားကျဆေးဖြစ်တဲ့တာလီနောဆေးကို6နာရီကြာတစ်ခါတောက်ဖို့နဲ့ antibiotic ဆေးဖြစ်တဲ့Levofloxacin ကိုတရက်တစ်လုံးစီ9ရက်တိတိတောက်ဖို့နှစ်ယောက်စလုံးအတွက်ဆရာဝန်ကစေစာပေးခဲ့တယ်လို့ကိုပြေမှုကပြောပါတယ်
။တောက်ပြီးအဲ့ဒီတစ်နေ့လုံးကျွန်တော်တို့အခြေခံသွားပြီးပြန်လာပြီးတော့နေပြီးတော့လူကမတက်တာကိုပူဆိုးလာတယ်ပြန်လာလိုက်လေစိမ်းတွေလည်းတိုက်လာတော့ပူဆိုးလာတယ်။ပူဆိုးလာတဲ့အချိန်မှာကျွန်တော်တို့ဟာငါတို့တော့တေးပြီလားမသိဘူးဆိုပြီးတော့နှစ်ယောက်သားအဲ့လိုမျိုးပေါ့ဘာမှလည်းလုပ်ချင်ခိုင်းရသေးလည်းမရှိဘူးနဲ့အဲ့ရပေါ်မှာငိုနေကြတယ်နေရဘူးလို့အာငိုနေပြီးတော့အဲ့မှာပြီးလေပြီးတော့နောက်နေလဲကြတော့အဲ့မှာဟိုဟာစီတော့မယ်အချိန်ရောက်တဲ့အချိန်မှာဆရာဝန်ကဖုန်းလန်းဆက်တယ်ဆရာဝန်ကဖုန်းလန်းဆက်တော့အာမင်းတို့မှာတဲ့မင်းမှာ positive ရှိနေပြီတဲ့မင်းမျိုးသမီးကလည်း positive ရှိကောင်းရှိနေနိုင်တယ်တဲ့ရှိနိုင်တယ်ပေါ့အဲ့တော့ဟိုဟာပေါ့မင်းတို့ quarantine လုပ်လိုက်ပါတော့တဲ့မင်းတို့
ဆရာဝန်ရဲ့ညွှန်ကြားချက်အရာအိမ်ထဲကနေအပြစ်မထွက်ပဲ quarantine သုံးပတ်ကြာနေရတဲ့အချိန်ကာလအတွင်းနယူးယောက်မြို့ကမြန်မာ American စေနာရှင်အဖွဲ့ကလိုက်ပြီးလှူဒန်းတဲ့အစားအသောက်တွေနဲ့ရပ်တည်ခဲ့ရတဲ့အတွေ့အကြုံကိုလည်းကိုပြေမှုကအခုလိုပြောပြပါတယ်
ကျွန်တော်တို့ဒီနယူးယောက်ဒီစီတီထဲမှာရှိရဲ့ဘာမီးစ်ကွန်မြူနတီတဲကဟိုပါပေါ့အမတွေပေါ့အဲ့လိုမျိုးမျိုးသမီးပေါ့အဲ့လိုလိုက်လူနေရမတ်အုံမဆွေဆိုတဲ့အဲ့သူတို့ရဲ့တငယ်ချင်းတွေကနေပြီးတော့စုပြီးတော့လူလန်းတဲ့ဟိုပါတွေရှိရခင်ဗျာအဲ့လိုမျိုးပေါ့ကျွန်တော်တို့အဲ့လိုဖြစ်နေတဲ့လူတွေရောဟိုပါအစားတောင်းတဲ့ပတ်သက်ပြီးအခက်အခဲဖြစ်နေတဲ့လူတွေကိုလိုက်လူတွေအဖွဲ့ရှိရဲ့အဲ့ဖွဲ့ကနေပြီးကျွန်တော်တို့လာပြီးတော့ပို့ပေးတယ်တပတ်ခါကိုပို့ပေးရပေါ့သူတို့ပို့ပေးတဲ့အဲ့လိုမျိုးအစားတောက်တွေနဲ့ကျွန်တော်တို့အပြည့်စီတဲ့ဟာတွေပေါ့သူတို့ကလာပို့ပေးရအဲ့ဒါကြီးပဲကျွန်တော်တို့ကမိဝဲနေတာပေါ့
ကိုကပြန်ပြီးတော့တက်တာလာတဲ့အခါမှာရောဟိုလုံးဝအဲ့လိုမျိုးရှင်းရှင်းလင်းလင်းကိုကျမ်းမာလာတယ်လို့ရောခံစားရ
ပုံမှန်အနေထားပုံစံမျိုးတော့ပြန်ရောက်လာတယ်လို့ရောခံစားရတယ်ဗျာဒါပေမဲ့ဘယ်လိုဖြစ်လဲဆိုတော့ဟိုအသက်ရှူရတဲ့ပုံစံပုံမှန်မဟုတ်တော့ဘူးအဲ့လိုမနဲ့နုံနုံချင်းအချိန်မျိုးတွေပေါ့မနဲ့နုံနုံချင်းအချိန်မျိုးတွေဆိုရင်ဟိုဘယ်လိုပြောမလဲပုံမှန်ဆိုရင်ကျွန်တော်ကမနဲ့နုံနုံချင်းဆိုရင်ညသွားပြီကျွန်တော်ကလန်းလန်းဆန်းဆန်းပဲနိုးလာတာရှိတယ်ဒါပေမဲ့အခုအဲ့ယောဂဖြစ်ပြီးပြန်ပြီးတော့တက်တာလာတဲ့အချိန်မှာအဲ့လိုအနေထားမရှိတော့နောက်တစ်ခုကပါလဲဆိုတော့ပြန်သက်သာလာတဲ့အချိန်မှာ1ကတော့ပျော့နေတော့မယ်အဲ့လိုမျိုးတော့ရှိ1ကတော့အဲ့ခုနဖြစ်ခဲ့တဲ့တစ်ချောင်းအဲ့ symptom ပျော့မှုမေ့သွားလို့ဗျာအဲ့1ပြတ်တာတွေပါပါအဲ့တော့အကျန်သက်သာလာတဲ့အချိန်မှာ1ကတော့ပျော့နေစေအနေထားတော့ရှိတယ်ဗျာဟုတ
်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့လက္ခဏာတွေရှိခဲ့တယ်လို့ဆရာဝန်ကယူဆခဲ့တဲ့ကိုပြေမှုရဲ့အမျိုးသမီးဖြစ်သူကလည်းသူခံစားခဲ့ရတဲ့ယောဂါလက္ခဏာနဲ့ပြန်ကောင်းလာတဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ်
ဒီမကောင်းဖြစ်နေတဲ့အချိန်ကကျမတော့အရင်ကလေးကလေဟိုညာဘက်ဒီပိုင်းမအိတ်တက်တဲ့ဆိုတော့မအိတ်တာတော့ပေါ့နော်တိတ်မထူးကြဘူးပေါ့နော်သူများကတော့အေးအေးပြတ်တယ်ပြောတယ်ဒါပေမဲ့တခုတော့ရှိတယ်ကျမအိတ်ပျော်သွားတဲ့အချိန်ကာလပေါ့နော်အိတ်ပျော်ရနေပြီးနိုးလာတဲ့ကာလဆိုရင်အဲ့နိုးလာခြင်းမှာအာခေါင်အញ្ញမ်းချောက်တယ်အာခေါင်ချောက်ပြီးတော့လေချောင်းနာတာမျိုးမဟုတ်ပါဘူးအဲ့နှာခမ်းနေနဲ့အာခေါင်တစ်ခုလုံးကချောက်တာအဲ့လိုမျိုးချောက်ပြီးတော့လက်နိုးလာတာမျိုးအေးအေးမဝသေးပဲလက်နိုးလာတယ်အသက်ရှင်မရအောင်
Johns Hopkins တက္ကသိုလ်ကကြောက်ယူတဲ့အချက်လက်တွေအရအမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြီးပြန်လည်ကောင်းမွန်လာသူအရေအတွက်3,800ကျော်မကရှိပါတယ်ရှင်။
ကျမခွာညိုပါရှင်အခုဆက်ပြီးတောင်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်လာနိုင်တဲ့အတွက်ပန်းချန်တွေရုပ်ရှင်ရုံတွေပြန်ဖွင့်ပေးလိုက်တဲ့အကြောင်းရိုက်တာသတင်းဆောင်ပါတစ်ပုဒ်ကိုပြောပြပေးမှာပါတောင်ကိုရီးယားနိုင်ငံမှာလူစုလူဝေးရှောင်ပြီးလူစုခွဲနေကြဖို့တားမြစ်ချက်ကိုလျှော့ပေါ်လိုက်ပြီးတဲ့နောက်စိုးမျိုးတော်ကပန်းချန်တွေမှာအပန်းဖြေလာသူတွေတဖွဲ့ဖွဲ့ပြန်ရောက်လာနေပါပြီပန်းချံကိုရောက်လာသူအများစုဟာနှာခေါင်းစည်းတွေသုံးတာတွေ့ရတယ်လို့ပန်းချံတွေထဲမှာလဲ6ပေအကွာမှာနေကြဖို့ကန့်သတ်ထားပါတယ်။အဝင်မှာလဲခန္ဓာကိုယ်အပူချိန်တိုင်းနဲ့ဆက်နဲ့စစ်ဆေးပေးနေတာပါ
။일단 여기 아이들하고 가족들하고 함께 나와서
미따주네အပြင်ထွက်ရတာအကောင်ဆုံးပေါ့ဗျာ။လူချင်းခက်ခွာခွာနေကြဖို့တားမြစ်ချက်ပဲ့ဖြက်ပေးလိုက်တာတိတ်မကြသေးတော့အခုထိကျွန်တော်တို့သတိထားပြီးတော့နေနေကြတော့မှာပဲ။ဒါပေမဲ့ပိုးကူးဆက်မှုမရှိတော့တာကိုကြည့်ရင်တော့အခြေအနေတွေပြန်ကောင်းလာနေဖို့ရပါတယ်။လူတွေကလည်းနှာခေါင်းစည်းတွေသုံးနေတာကြောင့်ပြဿနာမရှိတော့ဘူးလို့ပဲထင်ပါတယ်လို့အသက်33နှစ်အရွယ်ကင်ဟိုဟွန်ကပြောသွားတာပါ။တောင်ကိုရီးယားမှာအပန်းဖြေဥယျာဉ်တွေတိတ်ပြီးတော့ပိတ်လည်းမရှိပါဘူး။ဒါကြောင့်လည်းအတိတ်ရဲတဲ့သူအ ਨੇ ချင်းလောက်ကကိုရိုနာဗိုင်းရပ်စ်ကူးစက်မှုအမြင့်ဆုံးကာလမှာတောင်အလဲပတ်သွားတာမျိုးရှိခဲ့ပါတယ်။တရုတ်နိုင်ငံပြီးရင် COVID-19 ရောဂါနဲ့အကြီးအကျယ်ကြုံခဲ့ရတဲ့နိုင်ငံတစ်နိုင်ငံဖြစ်တဲ့တောင်ကိုရီးယားဟာကြဲကြဲပြန့်ပြန့်စမ်းသပ်စစ်ဆေးမှုတွေရောဂါကူးစက်မှုကိုခြေရာကောက်နိုင်တာတွေကြောင့်အောင်အောင်မြင်မြင်ထိတ်ချုပ်ထားနိုင်ခဲ့တာပါ။တောင်ကိုရီးယားမှာပိတ်ထားတဲ့ရုပ်ရှင်ရုံတွေကိုလည်းအခုပြန်ဖွင့်ပေးလိုက်ပါပြီ
။ကိုရိုနာ터지기전에는영화거의일주일에한번씩
ကိုတီလည်းအပြင်ထွက်ဖို့စိုးရိမ်နေတော့မှာပဲဗျာဒါပေမဲ့အစိုးရလမ်းညွှန်ချက်တွေကိုလူတွေလိုက်နာနေသမျှကူးစက်ခံရမယ့်အရေးကအတိုင်းတာတစ်ခုအထိကာကွယ်ပေးနိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းအသက်28နှစ်အရွယ်ဆိုဒေါန်ကွမ်းကပြောသွားတာပါသွားလာလှုပ်ရှားမှုကန့်သတ်ချက်တွေကိုမေလ6ရက်နေ့ကစပြီးထပ်မံဖြေလျှော့ပေးသွားမှာဖြစ်တဲ့အကြောင်းလဲတောင်ကိုရီးယားအစိုးရကကြေညာထားပါတယ်ယောဂမကူးစက်အောင်ထုတ်ပြန်ထားတဲ့လမ်းညွှန်ချက်တွေကိုလိုက်နာမယ်ဆိုရင်လူစုလူဝေးတွေနဲ့အခမ်းအနားကျင်းပဒါတွေကိုခွင့်ပြုပေးသွားမှာဖြစ်တဲ့အကြောင်းလဲပြောထားပါတယ်ရှင်ကျမခွာမျိုးပ
ါဖိုက်ပွဲတွေကြောင့်ဒေသခံချင်းလူမျိုးတွေထိခိုက်ဒေဆုံးသက်တွေနှစ်ဖက်ပြေးရချက်ဖို့ချင်းလူငယ်ကွန်ရက်ကတောင်းဆိုတဲ့တဲ့ရင်ပြောပြပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်အေအဖွဲ့တို့စစ်ရေးသင်းမှနေစေချင်းမြင့်နယ်ပလက်ဝါမြို့နယ်ဘက်မှာဖိုက်ပွဲကြားပြစ်ကတ်မှုကြောင့်ချင်းလူမျိုးရသားတွေထိခိုက်ဒေဆုံးမှုတိုးလာနေပါတယ်နှစ်ဖက်တိုက်ပွဲတွေအရသားဒေဆုံးတန်ရာရတဲ့လှုပ်ဆောင်ချက်အပေါ်ရှုတ်ချပြီးသိစုဆွေးနွေးဖြေရှာကြဖို့ချင်းလူငယ်ကွန်ရက်ပြောခွင့်ရဆလိုက်မန်ဟွန်က VOE ကိုပြောပါတယ
်ဒီချင်းမဖြစ်နေတဲ့ဟာကိုဒီကြီးရတဲ့ဖြီးပါဒီတက်ကနေပြီးတော့ဒီလေနဲ့တက်ကမှုဖြစ်တဲ့ဟာကိုပြီးတော့ကျွန်တော်တို့လူမှုကေဆေးရေးလုပ်တဲ့ကွန်ရက်ထည့်ပြီးတော့ကျွန်တော်မြစ်ခံရချင်းချောက်ခံရဖြစ်စီနေတော့ဒီလုပ်ရတူပေါ်ကျွန်တော်တို့ဟိုဆုံးချရနေတဲ့ပုံနဲ့တော့ပါဆိုရတဲ့ကအေးအကျန်းဖက်ဖွဲ့ဖို့တာတတ်ထားတဲ့အနေအထားတစ်ခုဖြစ်တယ်ဗောလေဒီရေရှည်ဒီဖက်ကလည်းသူရဲ့လက်တီချင်းနဲ့သူလှုပ်ရှားတာဖြစ်နေတဲ့ဒီတိုင်းချင်းလေးနဲ့အဆင့်တော့တရားဝင်လမ်းကြောင်းတစ်ခုပေါ်မှာစကားဝိုင်းလိုလုပ်ဖို့လိုတယ်လို့ကျွန်တော်မြင်နေမှာ
စစ်လေရင်နဲ့ပြေခတ်မှုကြောင့်ချင်းလူမျိုး29ဦးသေဆုံးခဲ့ပြီးဒီတိုက်ပွဲတွင်လူသားတိုင်းအုံပြုမှုတွေကိုနှစ်ဖက်သက်ဖွဲ့တွေမလုဆောင်ဖို့နဲ့အေအေနဲ့သတ်မတော်ငင်းချမ်းရေးဆွေးနွေးဖို့ချင်းလူငယ်ကွန်ရက်ဖွဲ့ကနေကြေညာချက်ထုတ်ပြန်တောင်းဆိုခဲ့တာပါပလဲဝါမြို့နယ်တွင်ထိခိုက်မှုရှိနေတာဟာအေအဖွဲ့ကနေနှောက်ယှက်ပစ်ခတ်နေမှုကြောင့်လို့တမတော်ပြောခွေရဘူမှုချုပ်စွန်မင်းထွန်းကပြောပါတယ
်ဒီလိုပလဲဝါမှာဒီလိုရိတ်ခါပုံတွေကနေလိုက်လံနှောက်ယှက်ဖြစ်နေရောပလဲဝါမျိုးကိုဖြစ်ခဲ့တဲ့ဟာလေဒီပလဲဝါမှာဒါလုံလုံကြီးနေတာဖွဲ့လို့လာရနှောက်ယှက်ပစ်ခတ်တာတော့ဒီလိုမျိုးပါလေနှောက်ယှက်ဖြစ်နေတာဒီတိုင်းနဲ့တော့ရပါဗျာ
တမတော်ရဲ့ဆွဆွဲချက်ကိုအေဖက်ကညှင်းဆူထားပြီးတမတော်သိုးစိကြောင့်တိုက်ပွဲဖြစ်တာလို့အေပြောခွေရခိုင်တုခကဆိုပါတယ်
ဒီ COVID-19 ကာလအတွင်းမှာဒီတိုက်ပွဲကျွန်တော်တို့မဖြစ်ရှင်ဘူးပေါ့နော်ဒါမဲ့လို့ဒီမြန်မာစစ်တပ်ဘက်ကထိုးစစ်တွေအပြင်းထန်လုပ်နေတဲ့အတွက်ကြောင့်မလို့ဒါတိုက်ပွဲတွေကတော့ဒါဆက်ပြီးတော့ဖြစ်နေတာဖြစ်တယ်ဗျ
ချင်းမီနယ်ဘလက်ဝါမြို့နယ်ဘက်မှာတိုက်ပွဲဖြစ်စဉ်တွေမှာတော့လက်နက်ကြီးထိမှန်မှုကြောင့်အရသားတွေသေဆုံးမှုတန်ရာရမှုနေအိမ်မိလောင်မှုတွေရှိခဲ့ပေမဲ့လည်းမြန်မာစစ်တပ်ဘက်ကရောအေအေဘက်ကပါသူတို့ဘက်လက်ချက်မဟုတ်ကြောင်းညှင်းဆုံနေကြပါတယ်ချင်းမီနယ်ပလဲဝါမြို့နယ်မှာတိုက်ပွဲဖြစ်စဉ်တွင်ထောင်နဲ့ချီတဲ့ရပ်သားတွေလည်းပလဲဝါမြို့တွင်နဲ့စမီးမြို့နယ်ခွဲမှာစစ်ပေးသိမ်းရှောင်နေရပါတယ်။အထူးသဖြင့်ပလဲဝါမြို့ပေါ်ကစစ်ရှောင်တွေရေရှည်စားသောက်ရေးအတွက်စိုးရိမ်နေရတယ်လို့ချင်းလူငယ်ကွန်ရက်ပြောခွေရဆလိုက်မဟုံကပြောပါတယ်
။စမီးမြို့ကလူဦးရေကလက်ရှိမှာ3000ကျော်လို့ပေါ့နော်။ပလဲဝါမှာတော့အခုတော့4000ကျော်လာပြီလို့ပြရပါတယ်ဟုတ်။ကျွန်တော်ကမှကြတော့အခုမှဒက်တာပူပီရဲ့ WFP ကိုဆိုင်အိတ်တောင်းရဲ့ဒီကနေ့လာကပူပူဆိုင်အိတ်ရှိရကြောင်းအခုမှဒီငွေကြေးရရှိပြီးတော့နော်အခုပို့နေတဲ့ဆိုင်အိတ်တောင်းလို့ဆိုတာနဲ့ဒီကက် လူဦးရေကမှရေရှည်လုံလောက်မှုမရှိနိုင်ဖြစ်တယ်။
ဒါပြင်ဆေးဆောင်စခန်းတွေမှာကိုဗစ် -19 ရောဂါကာကွယ်တားဆီးရေးကိုစနစ်တကျလှုပ်ဆောင်ပေးဖို့အရသာသိဆုံးမှုကိစ္စတွေကိုတေချာစွာစုံစမ်းပေးဖို့ကိုလည်းချင်းလူငယ်ကွန်ရက်ဖွဲ့ကနေထုတ်ပြန်တောင်းဆိုထားပါတယ်။လက်ရှိပလက်ဝါမြို့နယ်ဘက်မှာဒီမေလဇန်းကစပြီးဒီကနေ့ထိနှစ်ဖက်တိုက်ပွဲပြင်းထန်နေဆဲဖြစ်ပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်။ VOA American အတန်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ဆက်ပြီးတော့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြပါမယ်။မြန်မာနိုင်ငံမှာကိုဗစ် -19 ကရောဂါပိုးကူးစက်ပြန့်နှံ့မှုခြေနေဟာဒီကနေ့အချိန်ထိထိမြောက်အောင်ပြန့်နှံ့နေတဲ့အခြေအနေမရှိသေးသလိုရောဂါပိုးကူးစက်ခံထားရကြောင်းတပ်ခွဲအတည်ပြုထားသူအရေအတွက်ဟာလေဒေသတွင်းနိုင်ငံတော်များများနဲ့နိုင်ရှင်အောင်တော်လီကိုနည်းနေစေပါ။အခုဆိုရင်လုပ်ငန်းတချို့ပြန်လည်ပတ်နေပြီဖြစ်ပြီးအပြင်ထွက်သွားလာတာတွေလည်းအထူးသဖြင့်ရန်ကုန်လိုနေရာမျိုးမှာပြန်တွေ့လာနေရပါပြီ။လက်ရှိအခြေအနေမှာဒုဒုအနေနဲ့သိကြည်တိထားစရာမလိုတော့ဘဲနေလို့ရတဲ့အခြေအနေရောက်ပြီလို့ပြောနိုင်ပါပြီလား။ဒီကယောဂါကိုရင်ဆိုင်ရတဲ့အတွေ့အကြုံတွေကနေမြမကျမရေးဆောင်ရှောက်မှုစနစ်နဲ့ပတ်သက်လို့ဘယ်လိုသင်ခန်းစာတွေများရယူနိုင်ပါပြီလဲ။ငါကကျမရေးဆောင်ရှောက်မှုစနစ်နဲ့ပတ်သက်ရင်ရောဘယ်လိုစနစ်မျိုးကနိုင်ငံနဲ့အကန့်ညီဆုံးဖြစ်ပါမလဲ။စာတွေနဲ့ပတ်သက်ပြီးကျမရေးနာကစားဝန်ကြီးဌာနကပြည်သူ့ကျမရေးပညာရှင်ဒေါက်တာအောင်ထွန်းကိုတိုင်ကဆရာဝန်တူဦးဖြစ်ပြီးမြမအရေးကြီးလာသုံးသပ်သူဒူးလေးဖြစ်တဲ့ဒေါက်တာတင်းဆွေတို့နဲ့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရပါမယ်ခင်ဗျာ။
ဒေါက်တာနဲ့ဒေါက်တာတင်းဆွေမင်္ဂလာပါခင်ဗျာ
ဟုတ်ကဲ့မင်္ဂလာပါခင်ဗျာ
ဒီ video studio ကအစီအစဉ်မှာပါဝင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ
့ကျွန်တော်
ဝင်သွားပါတ
ယ်ဟုတ်ကဲ့ပါခင်ဗျာကျွန်တော်ပထမဆုံးစလိုက်ချင်တဲ့မေးခွန်းကလက်ရှိကျွန်တော်တို့မြန်မာနိုင်ငံမှာဆိုရင်ဒီ COVID-19 ကူးစက်တဲ့လူအရေအတွက်ကဒေတာတွင်တခြားနိုင်ငံတွေနဲ့နှိုင်းယှဉ်မယ်ဆိုရင်အတော့ကိုနည်းတယ်လို့ပြောရပါမယ်ဆိုတော့ကျွန်တော်ဒီနေရာမှာနားမလည်တာကဟလာမြန်မာနိုင်ငံမှာယောဂဘုဂုဆက်သူအရေးအတွက်အခုချိန်ထိနည်းနေသေးတာဟာတကယ်တမ်းစစ်တက်လူအရေးအတွက်နည်းနေသေးတာကြောင့်လို့ပြောမယ်ဆိုရင်မှန်ပါမလားဆရာဒေါက်တာအောင်ထွန်းအရင်ဆွေးနွေးပေးပါခင်ဗျာ
နည်းလို့မတွေ့ရတော့မဟုတ်ဘူးဒါကတော့ကျွန်တော်ရဲ့လက်ရှိအခြေအနေပေါ့ကျွန်တော် National ဥစားပေါ် Health Laboratory မှာလည်းသူတို့နဲ့လည်းကျွန်တော်အမြဲကွန်တက်လုပ်နေပါတယ်ဟဲ့လားနောက်ကျန်တဲ့အဖွဲ့ဝင်တွေလည်းအမြဲပြောရဆိုမှုရှိတယ်လို့ကျွန်တော်လည်းဘေးနားကနေပြီးတော့အကြံပြုတယ်ဟိုပြောင်းစုမြင်နေတယ်မဟုတ်ဘူးဒီလိုဆက်ကြတဲ့ခါမှာလူနည်းဖြစ်လို့နည်းလို့တော့မဟုတ်ဘူးတွေ့ဦးမတွေ့ရဒါပေမဲ့ဒါပေမဲ့ဆိုတာအကြောင်းရှိတယ်ဆိုတာကကျွန်တော်တို့အခုသတိထားမိပါမယ်โอ้ကျွန်တော်တို့ကအဲစစ်တာဆိုရင်အခုဒီနေ့ဆိုရင် 8,900 ကျော်သွားပြီဟိုဟိုတုန်းကအစတယ်ဆိုရင်တော့ကျွန်တော်တို့ကအင်းဖြစ်နိုင်ပေါ့ဗျာရဲ့ဒီစစ်ချင်းကျွန်တော်တို့က lab မရှိတဲ့အခါကျတော့ကမ္ဘာကျန်းမာရေးအဖွဲ့ရဲ့ reference lab ဖြစ်တဲ့ထိုင်းကိုပို့ရတယ်ထိုင်းကိုပို့တယ်အဲ့ဒီကနေစတာပေါ့နော်ထိုင်းကိုပို့ပြီးတော့စရတယ်ဆိုတော့အခါမှာကျွန်တော်တို့ကဟိုဒါကတကဘာလုံးမှာလေဟိုကျွန်တော်တို့လက်မရှိတာဘူးဒီစက်တကဘာလုံးမှာ reference lab က15ခုပဲရှိတဲ့ခါတော့အဲ့ဒီအကုန်ပို့ရတယ်အဲ့ရနေစခဲ့တာပေါ့နော်အဲ့တော့စအိုက်တွေကလည်းမတွေ့ဘူးအဲ့ကျွန်တော်တို့ကအခုဗမာပြည်မှာစပြီးတော့ National Health Lab မှာစစ်ပါဆိုတဲ့ခါမှာစစ်တဲ့ခါမှာလည်းမတွေ့ဘူးပေါ့နော်ဟုတ်မတွေ့ဘူးဆိုတော့ဒါတွေကတော့အမှန်တရားပါပဲနည်းလို့တော့မဟုတ်ဘူ
းဟုတ်ကဲ့ခင်ဗျဒေါက်တာတစ်ဆွေရောဘယ်လိုယူဆပါလဲဆရာ
ဟုတ်ကဲ့ဒါလို့ဗျကျွန်တော်တို့ဒီယောဂတရုတ်နိုင်ငံမှာခိုးလေးတကျော်စဖြစ်တော့ဖြစ်တဲ့ကလေးကဗမာပြည်သူလူထုအများစုပေါ့နော်ဆရာအောင်ထုံးကတော့ဒီကျမကြီးဌာနတာဝန်ရှိတဲ့ပုဂ္ဂိုလ်အနေနဲ့ဒါအချက်လက်နဲ့သူရှင်းပြပါတယ်။ပြည်သူလူထုကတော်တော်လေးစိုးရိမ်ညာတယ်။စိုးရိမ်မှုတဲမှာမယုံကြည်မှုတွေပါတယ်။အဲ့ဒါကအစောပိုင်းပေါ့နော်။ဒါပေမဲ့ဟိုကျွန်တော်ကလည်းဟိုဆောင်းဝန်ပဲဆိုတော့ဆောင်းဝန်လို့ပြောရရင်စစ်ဆေးလို့ positive မတွေ့တာဟုတော့ကျွန်တော်တို့မတွေ့ဘူးပဲပြောရမှာပဲဗျ။မှန်ပါတယ
်။
နောက်ဒါပရမတ်ချက်။နောက်ဒုတိယတစ်ချက်ကတော့စမ်းသပ်မှုဟိုရခိုင်နှုန်းပေါ့နော်။ဒီကျွန်တော်တို့သိတာချိန်ဆအောင်ရှင်ပြောရင်အမေရိကန်ပြည်တော်စုပေါ့ဒီအမေရိကန်မှာတော့အမြင်တမ်းသူကဘယ်နှတန်းဟာစစ်စစ်စေးတာဘယ်နှတန်းဆိုတဲ့ပြောနေကြတဲ့အချိန် ကျွန်တော်တို့နိုင်ငံမှာတော့ဟိုအရေးအတွက်အဖြစ်တော့အစကတည်းကနေခဲ့တာတော့မှန်တယ်တိုးတော့ဟိုကျွန်တော်တို့နဲ့အမေရိကန်နဲ့မတူဘောเนาะကျွန်တော်တို့ရနိုင်တဲ့ရင်းမြစ်တွေနဲ့ကျွန်တော်တို့တတ်နေဆုံးလို့ရတော့နောက်ဆုံးအခြေအနေကတော့အာဒီယောဂဘောအသစ်ဆိုတော့မတူပြနိုင်ငံတစ်ခုနဲ့တစ်ခုလည်းမတူကာလတစ်ခုနဲ့တစ်ခုလည်းမတူတော့လက်ရှိပမာနိုင်ငံရဲ့အခြေအနေဟာဟိုကျမဝင်ကြီးဌာနထုတ်ပြန်ချက်ကိုမယုံကြည်နိုင်စရာအကြောင်းတော့မရှိဘူးလို့ကျွန်တော်ယူဆပါတယ်ခင်ဗျ
ဟုတ်ကဲ့ဆိုတော့ဆရာတော်တို့ဒီနေ့ဆိုရင်ကျွန်တော်တို့ပုံတွေတွေ့ရတာရန်ကုန်မှာလူတွေတော်တော်များများကိုသွားလာလှုပ်ရှားနေကြပြီပေါ့နော်ဒီအိမ်မှာနေဖို့ကာလလည်းပဲကုန်သွားပြီအလုပ်တွေလည်းပြတ်ဖွင့်တာဖွင့်ဆက်အလုပ်တွေလည်းပြတ်ဖွင့်တာတွေဖွင့်ဆိုတော့လူတွေကတော်တော်များကိုသွားလာနေကြပြီနောက်ပြီးတော့ကျွန်တော်တို့ဒီခက်ခွာခွာနေဖို့ဆိုတဲ့အနေအထားမျိုးနဲ့လည်းပဲသွားလာနေကြတာတော့မရှိဘူးဆိုတော့ဒီနေရာမှာဟဲ့လားမြန်မာနိုင်ငံအနေနဲ့အတန်ငယ်များပေါ့ပေါ့ရော့ရော့စိတ်လက်တက်တက်တတနေလို့ရတဲ့အခြေအနေရောက်ပြီလို့ပြောနိုင်နေပြီလားဆရာ
အဲ့လိုတော့ပြောလို့မရသေးဘူးဆရာရဲ့ကျွန်တော်တို့ကတခုရှိတာကတကြံမတိုင်ခင်မှာဆရာတို့လည်းအားလုံးတတိထားမြင်နေလားနှစ်ပတ်လောက်ကကျွန်တော်တို့ကအားလုံးတကြံမှာအားလုံးပြေးလိုက်တယ်နောက်ပိုင်းရော၅ရောက်နဲ့ပူမစုအောင်ဘာလုပ်လိုက်တယ်နောက်ပိုင်းနေတွေမှာလည်းအကုန် conscious ဖြစ်ပြီးတော့ပြီးတော့ပြန်ဒီကိုကောင်းကောင်း control လုပ်လိုက်တယ်အဲ့တော့ထူးခြားတာကဆရာတို့လည်းတွေ့မယ်ဒါတွေကညာလို့မရဘူးတကယ်လို့ဒါလွန်ခဲ့တဲ့တစ်လလောက်ကတာကျွန်တော်တို့ပြီးတော့ပြန်ဒီမှာရှိမယ်နိုင်ငံခြားကတည်လာမယ်ဆိုရင်ဒီလူတွေကအဆုလိုက်ပြုံလိုက်ဟဲ့လားဟိုဒုက္ခဖြစ်တဲ့အနေအထားကိုကျွန်တော်နေတွေမှာတွေ့ကိုထူးကြတာကျွန်တော်၈000ကျော်မှာရန်ကုန်နေမှုနေရဟာလာစောင့်ကြည့်လူနာတွေဆေးရုံတက်တဲ့လူနာတွေဝေဒနာနဲ့ဖျားတဲ့လူနာတွေအကုန်လုံးဆွတ်ပြေကိုကျွန်တော်ကယူပြီးဆက်တဲ့ခါမှာတွေ့ဘူးအားလုံးကနေမှာဆိုရင်၃ခုလောက်ကိုတွေ့တယ်အားလုံးကထောင်ချီပြီးတော့ဆက်တဲ့ခါမှာတွေ့ဘူးဆရာရေတကယ်တမ်းကျတော့နေဒီမှာမရှိတဲ့ခါကျွန်တော်ကဝင်းတာလာကဘာဝင်းတာလဲဒီနေဆက်ကနေလာတဲ့ဟာတွေအသိမတွေ့တဲ့ခါမှာပြီးခဲ့တဲ့ကာလမှာကျွန်တော်တလကျော်သွားပြီဖြစ်တဲ့အတွက်သူက incubation period ကလည်းပုံမှန်ဟိုတုန်းကပြောတဲ့အတိုင်းပဲ2 weeks လောက်ကနေအနေထားမှာဆိုရင်တော့ကျွန်တော်ကကမဝစ်မှာတော့အကြီးကြီးကျွန်တော်တို့မှာဖြစ်ွားတဲ့တက္ကနာတော့မရှိဘူးဆိုဒါညာလို့လည်းမရဘူးပေါ့ဆရာ
ဟုတ်ကဲ့ပါဆရာဆရာတော်တင်းဆွေရောမြန်မာလူအခုရန်ကုန်မှာအဓိကပေါ့လေသွားလာလှုပ်ရှားနေကြတာဆရာလည်းတွေ့မှာပါဆရာဘယ်လိုသဘောရလဲဆရာအဲ့လိုခြေနေ ਉਹ
ဘယ်လိုပြပြောရင်တော့ဟိုကျွန်တော်တို့ပြည်သူပြည်သားတွေပါပဲကျွန်တော်တို့ပြည်သူပြည်သားတွေကတခြားနိုင်ငံတွေနဲ့မတူတဲ့ချက်ကပူစရာရှိလဲအလွန်ပူပျော်စရာရှိလဲလည်းအလွန်ပျော်အော်ဒီနေ့အဖြစ်အဲစီကန်ထားမှုတော်တော်နေတဲ့လူမျိုးဖြစ်ပါတယ်ကျွန်တော်လည်းပါတာပေါ့နော်အဲ့တော့ဒီကယောဂာနဲ့ပတ်သက်ပြီးတော့အစောပိုင်းကတော့အလွန်အလုံးကိုစိုးရင်ပြီးတော့ဟိုမသွားရဲ့ဒီမထွက်ရဲ့ဒီကမစားရဲ့တောင်ဖြစ်ကြည့်ပြီးတော့ခုနောက်ပိုင်းတော့ပို့ဆလာသလားလို့တော့ကျွန်တော်တန်စရာရှိတယ်ဒါတော့ကျွန်တော်ထင်တာတော့မဖြစ်တင်ဘူးထင်တယ်ခင်ဗျာဒါအများပြည်သူပေါ့နော်နောက်ဒုတိယတစ်ချက်ကအုတ်ချိုရပိုင်းအချို့ရေးပိုင်းမှာလည်းဘ ਹੁ ရဲ့တန်းရဲ့မြို့နယ်ရဲ့ရက်ခွက်ရဲ့ကြီးရွာရဲ့မှာမတူကြဘူးခင်ဗျ။တချို့ကအစိုးရကြီးတဲ့ရွာတွေဆိုရွာချန်စီကိုပိတ်တာမျိုးပေါ့နော်။အော်အဲ့လိုမျိုးမပိတ်နဲ့ဆိုမြို့နယ်တားပြီးတော့အဲ့အချို့ရေးမှုတွေရက်ခွက်အချို့မှုရေးယူယူမလို့လို့ထိဖြစ်တယ်။တင်တဲ့အချို့ရေးပိုင်းကလည်းအာစီစင်းမှုထိန်ကွမှုဟာစနစ်ကျမှုနည်းတယ်။အဲ့တော့နည်းတဲ့ကြားမှာခုနအစိုးရကြီးတဲ့အစိုးရပေါ့နော်နဲ့လူတွေနဲ့ဆိုတော့ဒီနေ့ဖမားတပီလုံးကြည့်ရင်တော့ဒီကယောဂဟာအခုချိန်ထိတော့ကံကောင်းလို့သာတလောက်ပဲဖြစ်နေသေးတယ်သို့တော့ကျွန်တော်ခုနအစီရင်ခံတယ်လို့ဘာမှမသိတဲ့ယောဂအသစ်မှာနောက်ထပ်ဘာဖြစ်မလဲကျွန်တော်တို့စိုးရရတယ်တရုတ်ပြည်မှာတော့ဒုတိယလိုင်းလာမလားဆို
တော့
စိုးရညတယ်ဥရောပမှာလည်းအဲ့လိုစိုးရနေကျွန်တော်တို့ပထမလိုင်းတော့မှထိတ်ဆုံးမရောက်သေးဘူ
းဟုတ်တယ်
ဆိုတော့ကျွန်တော်တို့စိုးရမှုတွေမပေါ်သင့်ဘူးလို့ကျွန်တော်ကြံပေး
ချင်တယ်။ရှင်ကစေရေးလက်ရေးနေလို့ရတဲ့ချင်းတွေမဟုတ်သေးတာတော့လုံးဝပြေကြတာပေါ့နော်ဆရာ
။မှန်ပါတယ်ခင်ဗျာ။
တော့ကျွန်တော်ဒီနေရာမှာဟိုဆက်ပြီးတော့စဉ်းစားမိတာလေးတွေဆရာတို့ဆရာကြားချင်တာကကျမကြီးစနစ်နဲ့ပတ်သက်လို့မြန်မာနိုင်ငံကဒီကျမကြီးဆောင်ဆောင်မှုစနစ်အင်မတန်နှိမ့်ချထားခဲ့တဲ့နှိမ့်ချခဲ့တဲ့နိုင်ငံဆိုတော့ကဒါကျွန်တော်တို့အားလုံးသိထားပြီးသားပါ။ဒါကဟိုဆက်ဆရာမလို့လို့ဖုံးကွယ်ထားရမယ့်ကိစ္စလည်းမဟုတ်ပါဘူး။ဆိုတော့ဆရာတို့ဒီနေရာမှာဟလာ COVID-19 ကိုရင်ဆိုင်ပြီးတော့လာတော့ရှောက်ဒီအချိန်လေးထိရောက်လာတဲ့အချိန်မှာမြန်မာနိုင်ငံရဲ့ကျန်းမာရေးဆောက်ရှောက်မှုအကြောင်းဒီယောဂဝင်ဆိုင်နေရတဲ့အချိန်မှာမြန်မာနိုင်ငံရဲ့ကျန်းမာရေးဆောက်ရှောက်မှုအခြေအနေကနေကျွန်တော်တို့ဘာတွေများမြန်မာနိုင်ငံရဲ့ကျန်းမာရေးဆောက်ရှောက်မှုနဲ့ပတ်သက်လို့ဘာတွေများကျွန်တော်တို့ပုံသိလာရပါသလဲဆရာ
။ဘာကိုသွားပြီးတော့ဟိုတတိထားမိလဲဆိုတော့ကျွန်တော်တို့ကတော့ပုံစံတော့ဟိုကမြန်မာကျန်းမာရေးစီမံကိန်းဆိုရင်အားလုံးဟိုလူပိုင်းရဟိုဘောတာလူမျိုးများကျန်းမာရေး Universal Health Coverage တွေပါတယ်ပေါ့နော်ဟိုဒီလိုဟာမျိုးတွေကျွန်တော်ရဖို့တော့ရေးခဲ့တာပေါ့ဆရာရေဟိုရေးခဲ့တာပေါ့ဒါပေမဲ့တကယ်တမ်းကျတော့ကျွန်တော်တို့မှာတောနယ်မျိုးနဲ့ကွာဟာချက်ရှိတယ်ဆိုတော့ဆက်ဆံရှိတဲ့လူတွေနဲ့ဆင်းရဲလူတွေနဲ့ချမ်းသာလူကွာဟာချက်ရှိတယ်နောက်တစ်ခါကျွန်တော်တို့ရဲ့ จำไม่ได้หมดบ่เนาะจ้ะเนี่ยอะเป็ดๆมาเราจะรู้ว่าชุ่ยๆจ้ะเราจะรู้อยู่ได้จำไม่ใช่มั้ยไงมาเลยสิอะแล้วทีโลกาละมาเราจะรู้ว่าดีโควิด-19ผิดตั้งอะไรขาจ้ะอะไรคําจะคู่เนาะอ้าซะเจอันนี้จะสิบาเลย ตะคู่กันกองว่าล่ะกูเราดีเราไปโหว่าบ่นอนๆสักช่องมาโหสาอสู้อ่ะพวกอติเปี่ยวละได้คํามาเราเปียงสู้วินีก็เลยกูตัดละได้คํามาเราว่าสนิทดีอะหมายให้เปียงไปไล่ไปอะทุกพี่เนาะซิสเต็มรีฟอร์มสรว่าเราลงไล่ไปดาก็เลยโหตะนี้ดิแฮปปี้อ่ะบ่ฮู้ได้ไปเราเจอเราเลยติดใจไปเนาะทีนี้ยังอีซ่าอ่ะดอลลิสุยนี่เนี่ยเหรอดีโควิด-19นี่สายอะไรเฉินนี่ก็นี่มันไงจะไม่ซอมๆมุสนิทเนี่ยปัดตะลุบาเมียตีละอะล่ะสิบาเลย
เดี๋ยวเนี่ยจะมาอีสนิทก็รออาลุติเรตัยกับเตียโกเซตตะနိုင်ငံเนี่ยมาเราနိုင်ငံอ่ะเตียโกเซตဖြစ်နေတာ2009ခေတ်ရပါပဲအခုဒီလေနောက်ထပ်အစင်းအသစ်မတက်သေးတော့ကျွန်တော်တို့ဒီအဆင့်တက်လာမတက်လာမပြောနိုင်ဘူးဆိုတော့အောက်ဆုံးနိုင်ငံပေါ့เนาะအဲ့ဒီစနစ်ကိုကျွန်တော်စနစ်ကိုအပြစ်ပြောရင်တော့အရှိကြီးဖြစ်မယ်ကျွန်တော်တို့ပြောစရာတော့ဒီဆွေးနွေးကြမှာတော့မပြောပါဘူးတိုးတော့ဒီကိုရိုနာဗိုင် တတ်တဲ့လို့ကျွန်တော်ယူဆပါတယ်အဲ့တော့ဒါတော့ဟိုလေးတကျော်ကပတ်ကယောဂါကြီးဖြစ်တဲ့အချိန်မှာအစိုးရအကောင်ယူတဲ့အဲသင်္ကန်းစာတွေပေါ့နော်တကဘာလုံးမှာရှိခဲ့ကျွန်တော်တို့ဟိုလောတော့နိုင်ငံရေးပေါ့
ဟုတ်
ပြီတော့ညီညာရေးများဒီအတွက်လုံနိုင်မလားဆိုပြီးဆွေးနွေးခဲ့တယ်အခုတော့ကျန်းမာရေးစနစ်ကိုပိုကောင်းအောင်လုပ်နိုင်မလားဆိုတဲ့သင်္ကန်းစာကောင်ယူတဲ့လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့
ကျွန်မရေးစနစ်မှာခုနဆရာအောင်တို့ပြောသလိုဒီအစိုးရအသစ်မှာဝန်ကြီးအသစ်နဲ့ reform လို့ကျွန်တော်ကြားလိုက်ပါတယ
်ဟုတ်ကဲ့
ကျွန်တော်တို့နိုင်ငံမှာအစိုးရအမျိုးမျိုးနဲ့ကျွန်မရေးစနစ်ကျွန်မရေးဆောင်ရွက်မှုစီမံချက်အမျိုးမျိုးကျွန်တော်တို့ဟိုလုပ်ခဲ့ကြတာပေါ့နော်တကယ်တမ်းကျတော့ WHO သုံးဒီရဲ့ definition ကိုဒေးဗစ်ဖွန်ဆိုဘူးရကျွန်မရေးစနစ်ဆိုတာ revolutionary ကိုတော်လှန်ရေးပုံစံနဲ့ပြောင်းလို့ရတဲ့အရာမဟုတ်ပဲနဲ့ဖြည်းဖြည်းချင်းသာပြောင်းလို့ရတဲ့အရာဖြစ်တယ်။ဘာကြောင့်လဲဆိုတော့အခြေခံချက်လက်လူဦးရေစည်ရဲချမ်းသာမှုတွေကဒီဟာနေကျွန်တော်သွားမှာ။အစိုးရကပြောင်းနေတာဒါကြီးကပြောင်းတာမဟုတ်ဘူးပေါ့နော်။အဲ့တော့ကျွန်တော်တို့လက်တွေ့ကြတဲ့ကျွန်မရေးစနစ်ပိုကောင်းတဲ့စနစ်ဖြစ်လာအောင်ဒီကိုရိုနာဗိုင်းရပ်စ်ကရောဂါကနေသင်ခန်းစာယူသင့်ပါတယ်လို့ကျွန်တော်တို့အကြံပြုပါရစေခင်ဗျာ။
ဆရာတော်တို့အဲ့ဒါဆိုရင်ဆရာအနေနဲ့ဆိုရင်ရောကျွန်တော်တို့ဘလူးသင်္ကန်းစာတွေညာဒီကနေရလိုက်တယ်လေအခုချိန်ထိပေါ့လေဘလူးသင်္ကန်းစာတွေညာထားပြီးလို့ဆရာမြင်ပါလဲခင်ဗျာ
အဲ့တော့ကျွန်တော်တို့ကလည်းဟိုဥပမာပြပြမယ်ဆိုရင်ကျွန်တော်တို့ကဆရာရဲ့ဟိုကူပြီးခဲ့တဲ့ကာလမှာလည်းပထမဟိုအစိုးရလက်ထက်ကဟိုဆက်ခံရတဲ့အခါကျတော့ဥပမာပြောရင်ကျွန်တော်တို့ကိုတော့ဆိုရင်ဂျမ်းမာရေးဦးစီးဆိုတာရှိတယ်ဆရာလူရဲ့တည်တဲ့အတိုင်းပဲပေါ့နော်အဲ့တော့အဲ့ဒါအနေပြီးတော့တခါဂျမ်းမာရေးဟိုဟာနေပြီးသူဂျမ်းမာရေးဦးစီးကုသရေးဦးစီးဆိုတာနှစ်ခုခွဲလိုက်တယ်ဆရာအခုခေါ်လိုက်တဲ့ခါကျတော့အကုန်လုံးကပြန်ပြီးတော့ DMO တွေရောဆရာဆိုင်ဦးစီးပြီးပါတယ်အကုန်ပြန်သွားပြီးတော့ဟိုကျွန်တော်တို့လောက်ကန်ရတာငကူလောအဆင်မပြေဘူးဆရာရဲ့အောက်ခြေပါလေအောက်အထူးများအောက်ခြေ level ပါပေါ့နော်ဟိုငကူကဂျမိုင်ဦးစီးမှာစုစုစည်းစည်းနဲ့အုပ်ချုပ်ပြီးတော့သူပြနေနေမှာပေါ့နော်ဟိုပြည်သူဂျမိုင်ခုတားကြီးပေါင်းစုလုပ်တယ်အခုခေါ်လိုက်တဲ့ခါကျတော့အကုန်လုံးကအဲ့ဒီမှာကွဲပြေးပြီးတော့အောက်ခြေမှာတိတ် effective မဖြစ်တဲ့ခါကျတော့အခုကျွန်တော်တို့ကပြန်ပေါင်းဖို့လုပ်နေဆိုင်ဦးမျိုးဆိုပြောသလိုပေါ့ဒီလိုခွင့်ရင်းမှာဒါပေမဲ့ပြန်ပေါင်းတာကလည်းတရားဝင်ကဒီမှာလဲကျွန်တော်တို့ကအပေါ်မှာလဲဟိုဖွဲ့စည်းပုံကြီးရှိတဲ့အခါကျတော့ဆိုင်ဦးပြောသလိုပဲချက်ချင်းလုပ်လို့မရဘူးဆိုင်ကိုကဖွဲ့ထားတဲ့ဟာတခုပြန်ပေါင်းဖို့ဆိုတော့မှတော်တော်ခက်ခဲနေတော့ဥတီတော်မှာကူလင်းကဟိုငါးနှစ်ပဲပြီးတော့မယ်ကျွန်တော်ကပြန်ပေါင်းဖို့ကဟိုမပြေသေးတော့ဆိုင်ရဲ့ဟိုဒါတွေလည်းပြန်လုပ်ရမယ်ဒါပေမဲ့တခုကောင်းတာကအဲ့ဒီလိုခွဲလိုက်တဲ့အခါကျတော့ခုဟိုကိုဘဥစားမှာဒီကိုဖက်မှာပူကောင်းသွားတာအစိယုံကြီးကအရင်ဆိုဟိုဆွန်းလင်းဖြစ်သွားတယ်ဆရာရေပို့ပြီးတော့ကုသရေးခွဲလိုက်တဲ့ခါကျတော့နိုင်နိုင်နင်းနင်းကုကကုနိုင်နေတဲ့ဘိုင်းကြီးပစ္စည်းပစ္စည်းတွေပို့ရလာတော့တစ်ဖက်ကမကောင်းတာတူတူကျမကြီးဘက်မှာကျတော့အားနေသွားတယ်ဆရာရေကျွန်တော်ကနေဒီမှာကျတော့ TMO တွေကပြီးရမလားကုသရေးဘက်မှာတော့ပဲဦးစားပေးပြီးတော့ပထမတော့ဟိုဦးစားကုသရေးဦးစီးလို့ဟိုကျမကြီးဦးစီးကိုခုပြန်ပေါင်းထားတဲ့ခါမှာတခုကိုယ်တို့ပြန်ပြီးတော့ဒီလက်ကင်ရတာပေါ့ဆရာဆိုတော့နည်းနည်းအဲ့ဒါမျိုးများစပြီးတော့ကျွန်တော်တို့ကဟိုဆရာကြီးပြောသလိုနံပါတ်1က organization ကိုပါပြန်ပြင်ရမယ်။နောက်ဆရာကြီးတို့တစ်ခါကဟိုတုန်းကဖြစ်ခဲ့တယ်ကျွန်တော်က special ဟို team တွေပေါ့ကိုယ်နဲ့ HIV ဆိုရင် HIV team မှလုပ်ရဆိုခုကကျွန်တော်က special emerging disease လို့ဟာမျိုးဒီလိုဟာမျိုးတွေနောက်တစ်ခါ CDC လို့ဟာမျိုးတွေနောက်တစ်ခါ research နဲ့ပတ်သက်ပြီးတော့ဟာမျိုးတွေနောက်တစ်ခါချို့လေချင်ပြထားတာ bio safety လို့ဟာမျိုးတွေပေါ့ဆရာကြီးဒီဟာမျိုးတွေရစပြီးတော့ကျွန်တော်ကလုံးဝမင်းတော့က lab ကိုလည်း strengthen ပို့ပြီးတော့လုပ်တင်တယ်ခုယိုရီးယားနဲ့ကျွန်တော်အမြဲရှိပြတ်နေပါတယ်ကျွန်တော်ကနည်းနည်းလေးဟိုလုပ်ထားနေဆိုပေမဲ့သူတို့လောက်ကိုကျွန်တော်မမိနိုင်ဘူးလေဆရာဟိုဘာမျိုးကမ္ဘောဒီးယားတို့လောက်အောင်မှာတော့ထုတ်တင်တော့တကယ်ပြောသလိုပဲဒီအချိန်မှာအခွင့်ကောင်းနေတယ်လို့လုပ်တင်တာ
ဟုတ်ကဲ့ဆရာဆိုတော့ကျွန်တော်ရင်းဆိုရင်ဆရာအနေနဲ့ဆိုရင်တော့ တင်ငန်းစားအပြင်ပေါ့လေကျွန်တော်ဘာတွေထပ်လုပ်တင်နေဘာတွေထပ်လုပ်ဖို့များလူသေးတယ်လို့ဆရာမြင်ပါလေခင်ဗျ
ာဟုတ်ကဲ့ဒါလိုပြအပြောင်းလဲကောင်းတဲ့အပြောင်းလဲကိုမြန်မြန်ဆန်ဆန်ဖြစ်ဖို့ကျွန်တော်တို့နိုင်ငံကလိုနေပါတယ်ဒီကိုရိုနာဗိုင်းရပ်စ်ကိုတင်ငန်းစားယူပြီးအပြောင်းလဲဆိုတာကခုနဆရာအောင်ထွန်းပြောသလိုကျမကြီးဝန်ကြီးဌာနနေပြီးတော့ဟောစီမံချက်စီမံကိန်းပြုပြင်ပြောင်းလဲမှုတွေကတော့ကျွန်တော်လောက်ရတာကတမျိုးဒါအပိုင်းတစ်ခုပေါ့နော်သူကတော့ခက်ခဲတယ်ရောတင်ပြပါတယ်။နောက်ပိုခက်တာကဒီလိုဗျအဲ့ဒါတွေလုတ်ချင်ရင်ကျွန်တော် resource လို့ခေါ်တဲ့ရင်းမြစ်တနည်းပြပိုက်ဆံပေါ့ဗျာ။ဘာနိုင်ရောနော်ကျမရဲ့အတွက်ချထားတဲ့အဲရခိုင်နှုန်းဟာဟိုတမန်ညောင်းပြောရင်စေဆိုးကလက်ထက်တုန်းကတကယ်ကိုကာကွယ်ရေးအတွက်က30ရခိုင်နှုန်း budget ယူပြီးကျမရဲ့တန်တာက100ရခိုင်နှုန်းကနေစခဲ့ရတာဟုတ်။
ဟုတ်ကဲ့
2015မှာတော့တက်လာပါတယ်။တက်လာပြီမလို့ဒီတက်လာတယ်ရလေမိဂမတပဲတက်နိုင်တယ်အစိုးရတက်ချင်ပြီမလို့ဟုတ်ဟိုဘတ်ဂျက်မရှိနဲ့လုံးလို့မရဘူးအဲ့တော့အတိုင်းပြည်အတွက်အများပြည်သူလူထုအများစုအတွက်အကျိုးပြုတဲ့နေရာတွေမှာဘတ်ဂျက်ခွဲထားမှုကိုဦးစားပေးပြီးတော့ပြောင်းတဲ့နေဒါတစ်ချက်ပေါ့ဒါကဒုတိယတစ်ချက်နောက်တတိယတစ်ချက်ကလူပေါ့ကလူနဲ့တခါအတွေးခေါ်စိတ်နဲ့စိတ်ထားသဘောထားလူကတော့ဒီလိုပြဆရာဝန်နေကျမရဝန်ထမ်းတွေကသင်တန်းပေးလို့ရတယ
်ဟုတ
်ဒါပေမဲ့ဟိုပစ္စည်းပစ္စည်းကကျွန်တော်ဟိုသင်တန်းပေးလို့တော့မရပတ်စံရှိမှရတာပေါ့နော်ခုနတည်းချက်နောက်တစ်ခါလူတွေရဲ့လူတွေဆိုတာအများပြည်သူတွေရောကျမရဝန်ဆောင်မှုပေးတဲ့ဆရာဝန်ကစပြီးတော့ပေါ့နော်အဲစိတ်နေစိတ်ထားသဘောထားပေါ့ဒီကိုရိုနာဗိုင်းရပ်စ်ကိုကြည့်ပြီးဒီဟာအမျိုးသားကြီးရောဂါကြီးဖြစ်တော့ကျမရေးစနစ်ပြည့်ပြင်ပြောင်းလဲမှုမှာအမျိုးအစားရေးဆန်တဲ့အတွေးခေါ်အယူဆပြောင်းလဲမှုပါလိုအပ်တယ်လို့ကျွန်တော်မြင်တယ်ဒါကြောင့်ဒီတိုင်းတပြည်လုံးမှာအမျိုးအစားရေးဆန်ရပြောင်းလဲကြီးကိုကျမရေးအတွက်ဒီကိုရိုနာဗိုင်းရပ်စ်ကရောဂါကြီးကနေသင်ခန်းစာယူပြီးတော့ပြည့်ပြင်ပြောင်းလဲကြတဲ့လေလို့ကျွန်တော်တင်ပြပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့တော့တို့အခုဒေါ်ရင်းဆွေဆွေးနွေးသွားတဲ့အချက်တွေကပထမဆုံးဒီ budget ကိစ္စပေါ့လေဒီရမုံငွေကိစ္စပေါ့အသုံးစရိတ်ကိစ္စအဲ့ဒါကနောက်ထပ်တိုးလာနိုင်ခြင်းအလားအလာရှိပါသလားဆရာကိုယ်တိုင်ကဒီမှာတကယ်ဝင်ပတ်သက်နေတာဆိုတော့ကျွန်တော်တို့ဘယ်လိုမြင်ရလဲ
တော့ဒါတော့တိုးတော့တိုးပါလေဆရာဟိုတိုးတယ်ဆိုတာမနစ်ခံလဲဆိုရင်အခုဆိုရင်ဟို budget ကတော့ 9% လောက်တော့တိုးတာပေါ့ဆရာဒီနှစ်ဆိုရင်အဲ812ဟို100ကျော်ပေါ့နော်100ကျော်မူမီဩစာ US ဒေါ်လာတော့ရတာပေါ့ဆရာ။ဒါပေမဲ့အခုကိုဗစ်ဖြစ်လိုက်တဲ့ခါကျတော့ဆရာဒီအတိုင်းမလုံနဲ့မလုံတော့ဘူးလို့ဆရာရဲ့။ဟိုတကယ်တမ်းကျတော့ကျွန်တော်မှဟိုပြိုင်နေဟို infrastructure တွေလောက်ပါတယ်။နောက်တစ်ခါဟို supply equipment တွေကအများကြီးထည့်ရမယ်။နောက်တစ်ခါခုနကကျွန်တော်ပြောသလိုကြိုတင်ပြီးတော့ဟိုမှန်းဆလို့ဟိုကျွန်တော်တို့မမှန်းဆနိုင်တဲ့ဟာတွေပေါ့ပစ္စည်းဥပမာဆိုပြီးပြီးတော့ဟို max ဆိုတာမဆိုရင်ကြိုတင်ပြီးတော့ကျွန်တော်တို့ကဟိုညားတရုတ်ပြည်မှာဖြစ်တဲ့ကျွန်တော်ကကျိုမှားပါလေဆရာ။ဒါပေမဲ့ဒီမှာအားအရာကြီးကြတော့အဲ့လောက်မစဉ်းစားမိတဲ့ခါကျကိုယ့်ပြည်မှာချုပ်နေတာတော့မှကိုမသိတဲ့ဘုံမှာဖြစ်နေတယ်လေဆရာ။အခုဒီလူမျိုးတွေကတော့ကိုယ့်ပြည်မှာချုပ်နေတယ်၊မတ်စီချုပ်နေတယ်။ဒါမင်းကကိုကမဝင်နိုင်တဲ့ဘဝပေါ့။ကိုကမသိလို့လားမလဲတော့မသိဘူး။အလုံးကတော့ကက်ပြက်ပြက်နေတယ်။ဒါလေးကပါတယ်။ဘုန်းဆရာကြီးပြောသလိုပေါ့။ဒါလေးကဘတ်ဂျက်ကတော့ထပ်တိုးနိုင်တယ်။ဒါမင်းဒါကတော့ကျွန်တော်တို့ကကျမိုင်ဝန်ကြီးဌာနကတခုတည်းနဲ့တော့ဟိုလုပ်လို့မရတဲ့အပိုင်းပေါ့အထက်ကနေပြီးတော့ဒါဟိုဟာမျိုးတော့လွတ်တော်လို့ပါတော့နဲ့ကျွန်တော်တို့ကဆက်ပြီးတော့နောက်ပိုင်းလဲကျွန်တော်တို့ကဒါလေးကိုဟိုကြိုပြီးတော့စီယုံပြီးတော့ပေါ့ဆရာရဲ့ဟိုအကုန်လုံးကဘတ်ဂျက်ရည်ဟိုတိုးရေးဟိုကျွန်တော်တို့ဟိုဥပမာကျွန်တော်ပြောမယ်ဆိုဒီဟာကြီးကဟက်ဆစ်ဆန်ကြီးတစ်ခုလုံးထားအောင်ကျွန်တော်ကအဓိကဒီမှာချိုးလုံနေတာဟာတိုးဘက်ကိုဆိုရင်ဆက်လိုက်တဲ့ဘတ်တက်ဟာဆိုရင်ကျွန်တော်တို့က 2% ပေါ့ယူရီးယားလိုဟာမျိုးဟိုလုတ်ချင်တယ်ကျွန်တော် 2% ကိုတက်ဆိုယူပြီးတဲ့အခါမှာကျမကြီးအတွက်သုံးကြီးလို့ဒါတော့ကျွန်တော်ကကြိုးစားနေပြီလေမဖြစ်သေးဘူးဆရာရဲ့ဥပမာဒါကြီးကလွတ်တော်လို့ဘာလို့လဲလဲဆိုင်နေမှာကျွန်တော်အကုန်လုံးကဟု
တ်ကဲ့ဆိုတော့မြန်မာနိုင်ငံကဟိုမချမ်းသာဘူးပေါ့လေဒါလည်းပဲအလုံးပြီးတဲ့ကိစ္စပါပဲလူလည်းမချမ်းသာဘူးအစိုးရလည်းမချမ်းသာဘူးဟိုချမ်းသာတဲ့လူတွေကတော့တပိုင်းပေါ့လေလူနေစုချမ်းသာတော့တပိုင်းပေါ့ကျွန်တော်တို့ဘာမှမတတ်နိုင်တဲ့ကိစ္စဆိုတော့မြန်မာနိုင်ငံမှာကျန်းမာရေးစနစ်ပြောင်းလဲလုပ်မယ်ဆိုရင်မြန်မာနိုင်ငံရဲ့ကျန်းမာရေးစနစ်ဟာဘယ်လိုကျန်းမာရေးစနစ်မျိုးဆိုရင်မြန်မာနိုင်ငံနဲ့အသင့်တော်ဆုံးဖြစ်မယ်လို့ဆရာတို့ယူဆပါတယ်ဆရာတို့တင့်ဆွေအရင်ဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့ဒီလိုပြကျွန်တော်တို့ကျန်းမာရေးပဲဖြစ်ဖြစ်ပညာရေးပဲဖြစ်ဖြစ်ကျွန်တော်တို့ပြည်ပင်ပြောင်းလဲအောင်နမူနာတွေတစ်ကဘာလုံးကျွန်တော်ဖြန့်ကျက်ကြည့်လေရှိကြပါတယ်နိုင်ငံရေးအပြောင်းလဲလဲဒီတိုင်းပေါ့နော်နိုင်ငံရေးပြောင်းလဲရစပြီးနမူနာယူကြတယ်အဲ့ဒီနမူနာတွေထဲမှာဥပမာပြောရင်ဘယ်နိုင်ငံဥပမာနဲ့မှမတူတဲ့အပြောင်းလဲမျိုးဥပမာပြီးမှဖြစ်ခဲ့ပါတယ
်ဟုတ်ကဲ့
အလားတူပညာရေးကျွန်တော်တို့စိတ်ကူးရင်ခဲ့ကြပါတယ်အာစင်ကာပူလို့မလားအာနီးစက်တဲ့အိန္ဒိယလို့မလားစသဖြင့် ော်အဲ့တော့အခုကျမကြီးကိုလည်းအဲ့ဒီလိုပေါ့နော်ဆရာအောင်ဆွေနေချိန်ထဲမှာပါတယ်လို့အိန္ဒိယအာဆီယံလည်းဖြစ်တယ်ထိုင်းနိုင်ငံလူနမူနာယူရင်ကောင်းမလားဆိုတဲ့ဟာမျိုးပေါ့နော်ဒါလည်းစဉ်းစားတင်တဲ့ချက်ဒါပေမဲ့ကျွန်တော်မြင်တာကတမျိုးဗျကျွန်တော်တို့ကကိုယ်လက်ရှိလက်တွေ့အခြေအနေပေါ်မှာအခြေခံပြီးပြောင်းလဲတဲ့စနစ်တစ်ခုကိုကျွန်တော်တို့ယူရလိမ့်မယ်ကျွန်တော်တို့နိုင်ငံကဆေးရတဲ့နိုင်ငံဖြစ်တော့ဆေးရမှုတနည်းအားဖြင့်ဟိုမကြိုက်ကြိုက်ကြိုက်ဆိုရှယ်လစ်သဘောဆန်တဲ့အယူအဆပါတဲ့ကျမကြီးစီမံချက်မျိုးကျွန်တော်တို့ဖြစ်ရမယ်အိန္ဒိယနဲ့ပတ်သက်တဲ့ခင်ဗျာသူကအခုထိဆိုရှယ်လစ်ဆန်တာကိုဟိုဒါယူဝါဒနဲ့မဆိုင်မင်းနဲ့အများပြည်သူနဲ့ဆင်းရဲသူများကိုဦးစားပေးမှုဟိုလုပ်တဲ့လေကျွန်တော်ယူဆတယ်ဒါကြောင့်ကျွန်တော်တို့ဟာဆန်းသစ်တဲ့စိတ်ကူးကောင်းကောင်းနဲ့စိတ်စေတနာပါပါရှိတဲ့ပုံကူတွေကကျမကြီးစနစ်သစ်ဆွဲတဲ့နေရာမှာတာဝန်ယူတဲ့နဲ့တာဝန်ပေးတဲ့နဲ့ဓမ္မသာလျှင်လက်တွေ့ကြတဲ့ပမာနိုင်ငံရဲ့ကျမကြီးစနစ်သစ်ဖြစ်လာနိုင်တယ်လို့ယူဆပါတယ်ခင်ဗျ
။ဟုတ်ကဲ့။ကျွန်တော်တို့ရောရောဆရာတို့ကဆရာလက်တွေ့လုံနေရတာလေခုနဆရာတို့ဒေါက်တာဆွေးနေတဲ့ပုံလေးဆိုတော့ဆရာကိုယ်တိုင်ကဘလူကျမကြီးစနစ်မျိုးဖြစ်လာနိုင်ပါလေ
။တကယ်တမ်းကြာရင်ကျွန်တော်တို့ကလေဟို2019ရကနေစပြီးတော့ကျွန်တော်တို့ကအမျိုးသားကျမကြီးမူဝါဒဆိုတာလေကျွန်တော်တို့ကဆွဲနေပါတယ်ခင်ဗျ။အဲ့ဒါတကယ်တမ်းကြာရင်ဖေဖော်ဝါရီမှာအပြီးတက်ဖို့ပါ။ဟိုအချောတောင်ပြီးနေပါပြီ။ကျွန်တော်တို့ညည်းနေတာအားလုံးဖွဲ့နေတဲ့ပုံနော်။ပညာရှင်အားလုံးရေးတာဒီတန်နေပြီဒါမင်းလေခုဒီကိုဗစ်ပေါ်လာတဲ့အခါကျတော့မှဒါကတော့နည်းနည်းလေးပြန်နောက်ဆုံးကြတာပေါ့အဲ့တော့တခုဇာကြီးပြောသလိုပြန်ကောင်းတာဒီမျိုးသားကြမ်းမရင်မူဝါဒဟုတ်လေကျွန်တော်အဲ့ဒါဟိုးတွေကနိုင်ငံတော်ညီညွတ်ပြည်ပြည်အဖွဲ့ကာလာတွေကလုခန်းခဲ့တဲ့အခါကျတော့ခုမျိုးသားကြမ်းမရင်မူဝါဒမှာကိုဗစ်ပေါ်လာတဲ့အခါကျတော့ကျွန်တော်ကဒါတွေကိုပြန်ပြီးတော့အကြံပြုရမယ်တဘောမျိုးဖြစ်နေတာပေါ့အဲ့ကြမှာဇာကြီးပြောသလိုပဲအဲ့ဒါဒါမင်းလေခုလက်ရှိမှာ National Health Plan မှာလည်းကျွန်တော်ကတကယ် Universal Health Coverage မှာလည်းကျွန်တော်က UI ချက်ကတော့အဲ့ဒါတော့မျိုးမှာကြမ်းမရင်ကွာဟပြီးတော့ဟာလားတကယ်ဆင်းရဲတဲ့လူတွေဟာလားနောက်တစ်ခါဝေကုန်ကြည့်ကြတတ်တာကမနဲ့ဟလာအချိန်ကန်ကြမှာကြီးဆောက်ရှောက်မှုကိုရဖို့ဆိုပြီးတော့ဒီရွေချက်ကြီးကိုအဓိကထားပါတယ်ဆရာ။ဟိုဒါပေမဲ့ဒါကတော့အပြောလွယ်တဲ့လောက်အောက်ချီမှာဇာကြီးပြောသလိုမျိုးမျိုးစဉ်းစားပြီးတော့တကယ် implementation ပေါ့နော် activity တွေမှာထိအောင်လုပ်ဖို့ကျွန်တော်ကရည်ကြီးပါတယ်။အဲ့တော့ဒီဟာကိုလုပ်ဖို့လို့ကြတော့လေကျွန်တော်ကမျိုးသားကြမှာကြီးမူဝါဒ clear ဖြစ်ရမယ်ဆရာ။ clear ဖြစ်ရမယ်တကယ် feasible ဖြစ်ရမယ် effective ဖြစ်ရမယ်ဒီလိုမျိုးကိုကျွန်တော်တို့ဆက်ပြီးတော့ဟိုကျွန်တော်တို့လည်းဆက်ပြီးတော့အကျံပေးရမယ်တဘောမျိုးပေါ့နော်ကျွန်တော်လည်းပို့ပြပါမယ်အဲ့တော့ဆရာကြီးတို့လည်းကျန်တဲ့ဘက်ကနေအားလုံးလည်းဟိုမဆိုင်ဘူးမဟုတ်ဘူးဆရာကြီးအဝေးရောအနီးရောအားလုံးကကျွန်တော်မြန်မာပြည်သူသားနဲ့ဆက်ပြီးတော့ဒီနေ့ကျမ်းမာရေးတာဝန်ရင်းနဲ့ကျွန်တော်တို့ဟိုဆုံညီပေးပါလို့ကျွန်တော်တောင်းပါပ
ါဟုတ်ကဲ့ပါခင်ဗျာဆရာတော်တော်အောင်ထွန်းရောဆရာတော်တော်တင့်ဆွေရောအချိန်ပေးပြီးဆွေးနွေးပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာဒီဥစ္စာကြီးဒီကောင်းစဉ်ကြီးကတိတ်ကြီးမားပါတယ်နောက်လည်းပဲကျွန်တော်တို့ဆက်ပြီးတော့ပြောဆိုဆွေးနွေးတော့ကြအောင်မယ်အကြောင်းအရာဖြစ်ပါတယ်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကောင်းပါပြီခင်ဗျာကောင်းပါပြီခင်ဗျာ
ပြည်သူ့ကျန်းမာရေးပညာရှင်ဒေါက်တာအောင်ထွန်းမြမအရေးလိလသုံးသပ်သူဒေါက်တာတင့်ဆွေတို့နဲ့ဆွေးနွေးထားတာဖြစ်ပါတယ်ကိုဗစ် -19 အရေးပေါ်အခြေအနေကြောင့်အင်ကာညတိုင်းရည်လိုက်စီစဉ်နေရမှာသူဆွေးနွေးတာကိုစာတို့ထုတ်လွှင့်နေကြပါကျွန်တော်ကြော်ကြော်သိပါခင်ဗျာ
ဖီအိုရဲ့ကဘာတလွားခီးသွားအစီအစဉ်ကနေကြိုဆိုပါရစေ။ကျမဆွေမြတ်မောင်မအခုတစ်ခေါက်တော့ Belgium နိုင်ငံကိုသွားကြရမှာပါ။ Brussels မြို့တော်အပြင်နားလေးမှာရှိတဲ့ရဲတိုက်ကြီးတစ်ခုမှာနှစ်တိုင်းနှွေဦးပေါက်ချိန်ပွင့်တဲ့ပန်းတွေကိုပန်းပြပွဲလုပ်ပြသပေမဲ့ဒီနှစ်တော့ COVID-19 ကရောဂါကြောင့်ပန်းပြပွဲမလုပ်နိုင်ပါဘူး။ဒါပေမဲ့ပန်းပြပွဲအတွက်ရည်ရွယ်ပြီးဘလောက်ပြင်ဆင်ထားကြသလဲဆိုတာကိုကဘာတလွားခီးသွားအစီအစဉ်ကနေအတူသွားကြရအောင်ပါရှင်။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့တော်အနောက်မြောက်ဘက်9ကီလိုမီတာလောက်အဝေးမှာရှိတဲ့ Fruit Bee Garden ဆိုတဲ့မြို့မှာ18ရာစုတွေကစောက်ထားတဲ့ရဲတိုက်ကြီးတစ်ခုရှိပါတယ်။ကျုံးပတ်လေတူးထားတဲ့ဂုံးမြေပေါ်မှာတည်ဆောက်ထားတဲ့ Chateau du Grand Beagle ရဲတိုက်ဆိုင်အင်ကြီးရဲ့ပန်းဥယျာဉ်ကြီးမှာနှစ်တိုင်း Floralia ဆိုတဲ့ပန်းပြပွဲလုပ်ပါတယ်။ဒီရဲတိုက်ကြီးကိုအစဉ်အဆက်ပိုင်ဆိုင်လာကြတဲ့ Lord Beagle မိသားစုကသူတို့ပန်းဥယျာဉ်ကြီးမှာဖူးပွင့်နေတဲ့ပန်းရောင်စုံအလှကိုအများပြည်သူလာကြည့်နိုင်ဖို့ပန်းပြပွဲလှုပ်လာခဲ့တာပါ14ဧကကျဲဝန်းနဲ့ရဲတိုက်ကြီးပေါ်ကနေကြီးလိုက်ရင်ရောင်စုံပန်းကင်းတွေဖြစ်နေအောင်လို့ပန်းကင်းဒီဇိုင်းမျိုးစုံပုံဖော်ပြီးတော့စိုက်ပျိုးထားပါတယ်ရာစုနှစ်နဲ့ချီတက်တန်းရှိနေတဲ့တစ်ပင်ကြီးတွေကြားမှာကျူးလစ်ပန်းတွေပေတာပန်းတွေကအလှပြိုင်နေကြပါတယ်နှစ်တိုင်းပန်းမျိုးဥပေါင်းတစ်တန်းခွဲကျော်စိုက်ပျိုးထားတဲ့ပန်းကင်းတွေကို
ချိနိုင်ဖို့လုပ်တဲ့ပန်းပြပွဲဟာဒီနှစ်တော့ COVID-19 ကာယောဂါကြောင့်ဖျက်လိုက်ရတဲ့အတွက်အများပြည်သူလာမကြည့်နိုင်ကြတော့ပါဘူး။ဒါပေမဲ့ကျူလစ်ပန်းတွေ၊ဘေဒါပန်းတွေ၊အယောင်ဆုံးလီလီပန်းမျိုးနွယ်ဝင်တွေ၊အဖြူအဝါဒက်ဖဒီလ်ပန်းတွေကတော့နေရောင်အောက်မှာလှချင်တိုင်းလှနေကြပါတယ်။ဒီပန်းမျိုးဥတွေအားလုံးကိုအိန္ဒိယ၊နယ်သာလန်နိုင်ငံကနေနှစ်စဉ်မှာယူစိုက်ပျိုးတာဖြစ်ပါတယ
်။ Floralia est une exposition de bulbes de printemps.Donc essentiellement
မြေဥပောက်မှာဖူးပွင့်နေကြတဲ့ပန်းမျိုးစုံကိုလာကြည့်နိုင်ကြအောင်လို့ပန်းပြပွဲကိုလှုပ်ထားတာပါထူးသဖြင့်နှစ်တိုင်းအစ်တစ်ပြန်ဆိုင်တဲ့ကျူးလစ်ပန်းတွေဘေဒါပန်းတွေကိုလာပြီးတော့ကြည့်နိုင်အောင်လို့ပါဒီပန်းမျိုးဥတွေအားလုံးကနယ်သာလန်နိုင်ငံကပါနယ်သာလန်ကပန်းဆိုင်ခြံ80လောက်နဲ့ကျွန်တော်တို့ချိတ်ဆက်ထားပါတယ်ကျွန်တော်တို့စိုက်ထားတဲ့ပန်းမျိုးစိတ်ပေါင်း400ကျော်ရှိပါတယ
်ဒီရဲတိုက်ဆိုင်အင်ကြီးကို Xavier Bigel ကအမွေဆက်ခံထားတာပါသူ့ဘိုးဘေးတွေလက်ထက်ကနွေရာသီဆိုင်အင်ကြီးအဖြစ်အသုံးပြုခဲ့ကြတဲ့ဒီရဲတိုက်မှာပန်းပြပွဲကို2004ခုနှစ်ထဲကစတင်ခဲ့တာဖြစ်ပါတယ်အခုဒီမှာမြင်ရတဲ့ကျူးလစ်ပန်းတွေလို့ပြောလိုက်ရင် Netherlands Belgium စတဲ့ဥရောပနိုင်ငံတွေနဲ့တွဲမြင်ကြပါတယ်တကယ်တော့ Ottoman Empire အုပ်စိုးခဲ့တဲ့ Anatolia ကျွန်းဆွယ်ဒေသကကျူးလစ်ပန်းပင်တွေအနောက်ဥရောပကို16ရာစုအလယ်ပိုင်းလောက်ကမှရောက်လာခဲ့တာပါအခုတော့အဲ့ဒီနေရာဟာဥရောပနဲ့အာရှကိုဆက်ထားတဲ့တူရကီနိုင်ငံဖြစ်နေပါတယ်ဩစတြီးယားတော်ဝင်ပန်းဥယျာဉ်ကြီးမှကျူးလစ်ပန်းတွေကို16ရာစုအကုန်ပိုင်းလောက်မှစိုက်ပျိုးခဲ့တာကနေလူသိများရေပန်းစားခဲ့ပါတယ်။အဲဒီကနေကျူးလစ်ပန်းတွေဟာကျွဲဝါမှုပြယုတ်တစ်ခုဖြစ်လာခဲ့ပြီးလူချမ်းသာတွေရဲ့ပန်းခြံတွေမှာတကူးတကစိုက်ပျိုးတဲ့ပန်းမျိုးတွေအထူးဖြစ်ခဲ့ပါတယ်။ဒီရဲတိုက်ကြီးရဲ့ပန်းဥယျာဉ်ကြီးမှလည်းအဓိကကျူးလစ်ပန်းတွေဖြစ်တဲ့ပန်းမျိုးဥတတန်းခွဲကျော်ကိုဥယျာဉ်မှုကြီးတွေကအသေးချာစိုက်ပျိုးထားကြပါတယ်။ဒီနှစ် Floralia ပန်းပြပွဲကို April 4ရက်နေ့ကနေမေလ3ရက်နေ့အထိပြုလုပ်ဖို့စီစဉ်ထားခဲ့ပေမဲ့မလုပ်နိုင်ခဲ့ပါဘူး။ပွဲစီစဉ်သူတွေအတွက်ထိခိုက်သလိုလာကြည့်ဖို့ကြိုတင်စီစဉ်ထားသူတွေအတွက်လည်းစိတ်မကောင်းဖြစ်စရာပါ
။ Cette année est exceptionnellement catastrophique.
ဒီနှစ်ကတော့ဘယ်တော့မှမတူအောင်ထိခိုက်တဲ့နှစ်ပါ။ Coronavirus ကြောင့်တနင်္ဂနွေလုံးထိခိုက်နေပါတယ်။ပန်းပြပွဲစမယ့်ရက်မတိုင်ခင်ကလေးကပွဲကိုဖျက်ခဲ့ရတာပါ။ပြပွဲအတွက်အားလုံးအဆင်သင့်ဖြစ်နေပြီးမှလူစုလူဝေးမလို့ရဆိုတဲ့ကန့်သက်ချက်ကြောင့်ပွဲလုံးလို့မဖြစ်နိုင်တော့ပါဘူး။ကျွန်တော်တို့တိတ်ကိုစိတ်မကောင်းဖြစ်ရပါတယ်။ထူးသဖြင့်ဟိုးအရင်ကလေးကဝင်ခွင့်လက်မှတ်တွေကိုဝယ်ထားကြသူတွေအတွက်အတော်လေးစိတ်မကောင်းဖြစ်ရပါတယ
်။ Shadow to Grand Bigel ရဲတိုက်ဆိုင်အင်ကြီးမှလုပ်တဲ့ပန်းပြပွဲဟာBelgium လူမျိုးတွေအတွက်နှစ်စဉ်လာကြည့်စရာပွဲတစ်ခုဖြစ်သလိုနိုင်ငံဆောင်ကဧည့်သည်တွေကိုလည်းဆွဲဆောင်ထားတာပါနှစ်တိုင်းနိုင်ငံတကာကဧည့်သည်9000လောက်လာကြတဲ့ Floralia ပန်းပြပွဲကြီးကိုနောက်နှစ်တွေမှာပြန်လည်လုပ်နိုင်ဖို့အတွက်စီစဉ်သူတွေကတော့ကြိုတင်ပြင်ဆင်နေကြပါပြီလောလောဆယ်မှာတော့အမြန်လှအောင်စနစ်တကျပုံဖော်စိုက်ပျိုးထားတဲ့ပန်းမျိုးစုံရဲ့မှုရက်နဲ့တွေကလေထဲမှာလွင့်ပြတ်နေပါတယ်ရှင်
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါ။ကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်ယိုယွင်းခဲ့ရတဲ့အမေရိကန်စီးပွားရေးပြန်ပြီးကောင်းမွန်လာအောင်သူလှုပ်ဆောင်မှာဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကအင်ကာနေမှာကြေညာလိုက်ပါတယ်။လွန်ခဲ့တဲ့2လလောက်တုန်းကအမေရိကန်ဟာကမ္ဘာမှာစီးပွားရေးအကောင်းဆုံးဖြစ်ခဲ့တယ်လို့အခုဒီလိုပြန်ဖြစ်လာအောင်လုပ်မယ်ပြန်ပိတ်ထားတာတွေကိုပြန်ပြီးဖွင့်နေပြီဖြစ်ကြောင်းနဲ့အမေရိကန်နိုင်ငံသားတွေအလုပ်ခွင်ကိုစိတ်ချလက်ချက်ပြန်ပြီးဝင်နိုင်တော့မယ်လို့လည်းပြောပါတယ်။အခုလိုသမရကပြောပေမဲ့လေအမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါနဲ့တေဆုံးရသူက6900ကျော်ရှိနေတာကြောင့်ကမ္ဘာနိုင်ငံတွေအားလုံးထဲမှာတေဆုံးမှုအများဆုံးဖြစ်နေတယ်လို့ဩဂုတ်လအစောပိုင်းတော့မှာတေဆုံးရသူ13400ကျော်မယ်လို့ခန့်မှန်းထားတာပါမြန်မာနိုင်ငံက Facebook စာမျက်နှာ3ခုအကောင့်18ခုနဲ့အဖွဲ့တစ်ဖွဲ့ရဲ့စာမျက်နှာတွေကိုဖယ်ရှားပစ်လိုက်တယ်လို့ Facebook ကုမ္ပဏီကအင်္ဂါနေ့မှာကြေညာပါတယ်ဒီကွန်ရက်အဖွဲ့ဟာပြည်ရင်းအတွက်ဦးစားပေးလှုပ်ဆောင်တာတွေ့ရပြီးFacebook ရဲ့စုံစမ်းစစ်ဆေးချက်အရမြန်မာရဲတပ်ဖွဲ့ဝင်တွေနဲ့ဆက်နွယ်မှုရှိတာတွေ့ရတယ်လို့ Facebook ရဲ့2020 April လအတွက်ထုတ်ပြန်တဲ့တွေ့ရှိချက်စစ်တမ်းမှာဖော်ပြထားပါတယ်။တောင်အာရှဒေသဆိုင်ရာ American ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးဖြစ်တဲ့တာဝန်ထမ်းဆောင်နေတဲ့ Thomas L. Biden ကိုမြန်မာနိုင်ငံဆိုင်ရာ American သံမတ်အစ်ဖြစ်တဲ့ခန့်အဖို့သမ္မတ Donald Trump ကတနင်္လာနေ့မှာအဆိုပြုလိုက်ပါတယ်။လက်ရှိသံမတ်ကြီး Scott Marcy တာဝန်ထမ်းဆောင်ပြီး၄နှစ်ကျော်ကြာချိန်မှာအဆိုပြုချက်ထွက်ပေါ်လာတာပါငွေကြေးခေါ်ချမှုဆိုင်ရာစီးမျဉ်းစည်းကမ်းတွေကိုလိုက်နာဖို့ပြက်ကွက်ခဲ့တာကြောင့်မြန်မာနိုင်ငံကိုငွေကြေးခေါ်ချမှုဆိုင်ရာအမည်ပြက်စင်းမှာဥရောပသမဂ္ဂအဖွဲ့ကထည့်သွင်းဖို့ရှိနေပါတယ်ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကာယောဂါတိုက်ဖျက်နေကြတဲ့အချိန်မှာစီးရဲနွမ်းပါတဲ့နိုင်ငံတွေကိုအကူအညီတွေတိုးမြှင့်ပေးဖို့ဂျာမနီနိုင်ငံရဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးရေးဆိုင်ရာဝန်ကြီးက ဥရောပသမဂ EU ကိုတိုက်တွန်းတောင်းဆိုလိုက်တဲ့တစ်ချိန်တည်းမှာပဲသူ့ခွင့်ရဲ့အခြေအနေတိုးတက်အောင်မဆောင်ရွက်နိုင်တဲ့မြန်မာလိုနိုင်ငံတွေအပေါ်မှာအခုကြီးတွေဖြတ်တောက်ပြစ်ဖို့တောင်းဆိုလိုက်ပါတယ်။ဗုဒ္ဓဖူးနဲ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှန်ပေါင်းစိတ်ချမ်းသာကိုချမ်းသာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ရသက်ပါ။
This program has come to you from the Voice of America, Washington.